Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်လာ22ရက်တနင်္လာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်အောင်ပါဒီညပဲသတင်းတွေကိုမှခင်ဗျူထွေးနဲ့အတူကြီးညာပေးသွားမှာပါစီးရီးယားနိုင်ငံကဇက်တိုက်ဘုံးခွဲတိုက်ခိုက်မှုတွေအပေါ်ရုရှားနိုင်ငံကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာငြင်းငြင်းရရှိအောင်ဂျိုးပန်းအားထုတ်မှုတွေကိုလမ်းလွှဲအောင်လုပ်တာလို့ဆိုလိုက်ပါတယ်တခါဒီဥရောပသမဂ္ဂကနေခွဲထက်မဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်သွားမယ်လို့လန်ဒန်မြို့တော်ဝန်ဘိုရစ်ဂျွန်ဆန်ကပြောဆိုလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်ရေ
ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပြည်내နဲ့တိုင်းဒေသကြီးကလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေနဲ့တွေ့ခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော
့ဥက္ကဋ္ဌဒုက္ခတွေဟာဟိုပစ်တီဖြစ်တဲ့အတွက်ကြောင့်မလို့နောက်လုံးလက်ရှိဖွဲ့စည်းပုံရလဲဆိုရအောင်ပြနေတယ်ဒီလွှတ်တော်ဟိုပစ်တီတွေကြောင့်ဒီဆက်ဆံရေးကဒီကြီးတွေဆက်ဆံကြဖို့ ਨੇ
ဘကူတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးကြည်စင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူပညာရေးဥပဒေပြုပြင်ပြောင်းလဲဖို့စ조사ခဲ့လို့88မျိုးဆက်အဖွဲ့ဝင်တို့ဖန်ဝင်ရန်ထုတ်ခံရတဲ့အကြောင်းမြန်မာနဲ့တရုတ်လက်နဲ့ရောင်းဝယ်ရေးကိစ္စအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့အစည်းအဝေးအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံကဇက်တိုက်ဘုံးခွဲတိုက်ခိုက်မှုတွေပေါ်ရုရှားနိုင်ငံကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာငြင်းငြင်းရရှိအောင်ဂျိုးပန်းအားထုတ်မှုတွေကိုလမ်းလွှဲအောင်လုပ်တာလို့ပြောလိုက်ပါတယ်။ IS တွေကသူတို့လက်ချက်လို့ပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာအနေနဲ့လုံလုံလောက်လောက်တုံ့ပြန်သွားဖို့ကိုရုရှားရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တနင်္ဂနွေနေ့မှာမြို့တော်ဒမတ်စကတ်ကဘုံးခွဲတိုက်ခိုက်မှုတွေအတွင်းလူ83ဦးထက်မနည်းသေဆုံးပြီး Homes မှာ59ဦးသေဆုံးခဲ့ပါတယ်။ Syria မှာပရိခါတွေချုပ်ငြင်းရေးအပြစ်ကရစေးရေးအစီအစဉ်တစ်ရက်ကိုအတိုက်ခံအနေနဲ့လက်ခံဖို့ရုရှားနဲ့အမေရိကန်တို့ကကြိုးစားနေတာပါ။အပြည့်ရဲ့ကနဦးသဘောတူညီချက်ကိုရုရှားနဲ့ရလိုက်တာကြောင့်မကြခင်ရပိုင်းအတွင်းမှာစတင်ကောင်းတဲ့ဖော်နိုင်မယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမနေ့ကတနင်္ဂနွေနေ့မှာပြောပါရယ် Mr. Kerry ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့တယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးလုံးဝပြစ်ခတ်ရစေးရေးကိုခေါင်းဆောင်နှစ်ယောက်တို့သဘောတူညီခဲ့ကြတယ်လို့နှစ်ဖက်ဝန်ကြီးဌာနတွေကပြောပါရယ်တန်တမာရေးနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်တာမျိုးမရှိပါဘူးခင်ဗျာ
ဘိုလီးဗီးယားနိုင်ငံမှာတနင်္ဂနွေနေ့ကဆင်းပါတဲ့လူလူဆန္ဒခံယူပွဲရဲ့အစောပိုင်းရလဒ်တွေအရစရုတ်အကြိမ်သမ္မတတပ်တန်းတာဝန်ယူခွင့်ရဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားနေတဲ့လက်ရှိသမ္မတရဲ့ကြိုးပမ်းမှုအရင်းနှီးပွဲရှိနေပါတယ်။ဘိုလီးဗီးယားရဲ့ပထမဆုံးဌာနေတိုင်းရင်းသားခေါင်းဆောင်ဖြစ်တဲ့အီဗိုမိုရာလက်စ်ဟာသမ္မတတပ်တန်း၄ကြိမ်ဆက်တိုက်တာဝန်ယူခွင့်ရဖို့အတွက်2019ခုနှစ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ကြိုးစားနေတာပါ။ဖွဲ့စည်းပုံပစ္စည်းထောက်ခံသူနဲ့ကန့်ကွက်သူမဲဆန္ဒရှင်တွေကြားမှာပြင်ဆင်ဖို့လိုလားသူတွေကမဲမဆိုသလောက်နဲ့အသာစီရနေတယ်လို့သုံးသပ်သူတွေကပြောနေကြပေမဲ့ဒုသမ္မတအယ်ဗာရိုဂါစီယာကတော့အပြတ်အသတ်အသာစီရနေတာမဟုတ်သေးဘူးလို့တနင်္ဂနွေနေ့နောက်ပိုင်းမှာပြောပါရယ်မဲရွတ်တွက်မှုတွေကလည်းမပြီးသေးပါဘူးမဲဆန္ဒရှင်ပြည်သူတွေအကြားမှာမကြသေးခင်ကစလို့ဖွဲ့စည်းပုံပြင်ဆင်ဖို့လိုလားတဲ့သူနဲ့ကန့်ကွက်တဲ့သူနှစ်ချမ်းကွဲနေကြတာပါသမ္မတမူရာလက်စ်ရဲ့ရည်စားဟောင်းဟာငွေကြေးအကျိုးမြတ်များတဲ့အစိုးရကွန်ထရက်တွေကိုရထားတဲ့ကုမ္ပဏီတစ်ခုမှာအလုပ်လုပ်နေတဲ့ဆိုတာကိုမကြခင်ကစပြီးတော့သတင်းတွေထွက်ခဲ့ပြီးတဲ့နောက်မှာသမ္မတရဲ့ဂုဏ်သိက္ခာနဲ့ပတ်သက်လို့ဘိုလီးဗီးယားပြည်သူတွေကြားမှာတန်လျာတွေတိုးနေကြတာပါ။ရည်စားဟောင်းဖြစ်သူအဲ့ဒီအမျိုးသမီးနဲ့သမ္မတတို့2009ခုနှစ်တုန်းကကလေးတစ်ယောက်ရခဲ့ပြီးဘာကြောင့်ဆိုတာမသိရပဲအဲ့ဒီကလေးငယ်တည်ဆုံသွားတယ်ဆိုတဲ့သတင်းလည်းပေါက်ကြားခဲ့တာပါရှင်။
ရွေးကောက်ပွဲမှာတမာမှုတွေရှိတယ်လို့ပြောခဲ့တဲ့ယူဂန်ဒါအတိုက်ခံခေါင်းဆောင်ခေဇာပါစီကြီးကိုရဲတွေကဒီကနေ့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။တမရရွေးကောက်ပွဲမှာရှုံးနေသွားပြီးရဲအနေငယ်အကြမှာနောက်တစ်ကြိမ်အခုလိုထပ်မံဖမ်းဆီးလိုက်တာပါ။ရွေးကောက်ပွဲမှာတမာမှုနဲ့ပတ်သက်လို့တရားဥပဒေကြောင်းအရဆောင်ရွက်ဖို့လှုပ်ဆောင်နေချိန်မှာပဲဒီရွေးကောက်ပွဲမှာတမာမှုနဲ့ပတ်သက်တဲ့အထောက်အထားအချက်အလက်တွေရယူဖို့နိုင်ငံမျိုးတော်ကမ်ပါလာကရွေးကောက်ပွဲကော်မရှင်ဌာနချုပ်ကိုပါစီကြီးဒီကနေ့တွားရောက်ဖို့စီစဉ်ထားတာပါ။အနာဘိုင်းနီယာပါတီဌာနချုပ်ကိုလည်းဝင်ရောက်စီးနှင်းပြီးပါတီကပြုစုထားတဲ့ရွေးကောက်ပွဲဆိုင်ရာဒီမဲဆင်းအချက်လက်တွေကိုသိမ်းဆည်းခဲ့ပါတယ်။လွန်ခဲ့တဲ့အပတ်အတွင်းသူဟာမကြာခဏဖမ်းဆီးခံခဲ့ရပြီးကြာတာရင်းနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လက်ရှိသမ္မတယောဗရီမူဆယ်ဗနီဟာနောက်တစ်ကြိမ်ထပ်မံအနိုင်ရရှိခဲ့ပါတယ်။သမ္မတမူဆယ်ဗနီအနိုင်ရရှိတဲ့ပေါ်သူအနေနဲ့ဥဆောင်ကန့်ကွက်ဆန္ဒပြရာကနေအကြမ်းဖက်မှုတွေဖြစ်ပေါ်နိုင်တဲ့အတွက်တောက်ကြနေကသူ့ကိုနေရင်ကျေချုပ်ချထားခဲ့တာလို့ရဲတွေကပြောပါတယ်ရွေးကောက်ပွဲရလနဲ့အခုလိုဖမ်းဆီးထိန်းသိမ်းထားမှုအပေါ်သူ့ကိုထောက်ခံသူတွေအနေနဲ့ဆန္ဒပြကြဖို့ဗာစီကြီးကတိုက်တွန်းထားပါတယ်ခင်ဗျာ
ပစိဖိတ်သမုဒ္ဒရာတောင်ပိုင်းကကျွန်းနိုင်ငံတစ်ခုဖြစ်တဲ့ဖီဂျီကိုစနေနေ့ကအင်အားကြီးမုန်တိုင်းဝင်ရောက်တိုက်ခတ်တာမှာသေဆုံးသူဦးရေဟာ20ထက်မနည်းရှိသွားပါပြီ လိုအပ်သူတွေထံကိုအကူအညီတွေအရောက်ပေးပို့နိုင်ဖို့အာဏာပိုင်တွေကလည်းအရေးကြီးလှုပ်ဆောင်နေပါတယ်။ဆိုင်ကလုန်းဝင်စတန်ဝင်ရောက်ခဲ့ပြီးတဲ့နောက်ဖီဂျီကျွန်းမှာနေအိမ်တွေပျို့ချပျက်စီးသစ်ပင်တွေအမြင့်ကနေပြီးတော့ဒီလမ်းမတွေရေရှမ်းပြီးနေရာအနှံ့အပြက်စီးတွေပြန့်ကျဲနေတာတွေကိုတော့အပေါ်စီးကနေရပ်ယူထားတဲ့ပုံရိပ်တွေမှာတွေ့ရပါတယ်။နိုင်ငံတော်ကလျှက်စစ်ဝါယာကြိုးတွေပြတ်တောက်ကုန်တာကြောင့်လဲမြို့နယ်အလန်းဝေးတဲ့နေရာကဒေသခံတွေနဲ့အဆက်အသွယ်ပြတ်တောက်နေပါတယ်။ပြည်အားအဆင့်ငါးနဲ့ဝင်ရောက်တိုက်ခတ်တဲ့ဝန်တိုင်းဝင်ရောက်ချိန်မှာလေပြင်းတိုက်နှုန်းဟာတနအီကိုကီလိုမီတာ300ရှိပြီးတော့ကမ္ဘာတောင်ဘက်အချမ်းမှာပြည်အားအများဆုံးအပူပိုင်းမုန်တိုင်းဖြစ်သတ်မှတ်ထားပါတယ်။တနင်္ဂနွေလုံးမှာညမထွက်ရကာဖျူးအမိန့်ထုတ်ပြန်ထားတာကိုတော့ဒီကနေ့မှပြန်ရုပ်သိမ်းလိုက်ပြီဖြစ်ပေမဲ့တလကြာသဘာဝဘေးဒဏ်အရေးပေါ်ခြေအနေကိုတော့ထုတ်ပြန်ထားဆဲဖြစ်ပါတယ်။စာတင်ကြောင်းတွေကိုလည်းနောက်တစ်သတင်းပတ်တနင်္လာနေ့အထိပိတ်ထားတာပါ။ကျိုးစုငယ်ပေါင်း330ကျော်ရှိတဲ့ဖီဂျီနိုင်ငံတခြားကဲဇယ်ရေးစခန်းတွေမှာမုန်တိုင်းသည့်ပြည်သူတွေထောင်ထဲချီခိုလုံနေကြရပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ไซโดมิเตอร์58 kHz 5885สนิทตนูนี่มาไซลันมิเตอร์190 kHz 1905รูเนบาทุ่นลินปีนี่บาเลยครับ
အဲ့ဒါနဲ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကြားရှိလာတဲ့ပြည်လုံးမဲ့အကြီးမားဆုံးစီရေးလေ့ကျင့်မှုအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার စခန်းတွေကိုလက်ဦးမှုရယူပြီးကြိုတင်တိုက်ခတ်မဲ့လေ့ကျင့်မှုတွေပါဝင်လိမ့်မယ်လို့သတင်းတွေကဖော်ပြနေကြပါရယ်။မကြသေးခင်ကပဲမြောက်ကိုရီးယားကနျူကလ িয়ার နဲ့တာဝန်ပစ်ဒုံးတွေဆန်းသတ်ခဲ့တဲ့အတွက်လဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြားဒီနှစ်ပူးတဲ့စီရေးလေ့ကျင့်မှုမှာတော့လူအများများတည်စင်နိုင်တဲ့လက်နက်တွေနဲ့တိုက်ခတ်မဲ့ NDA ကိုကာကွယ်ရေးအဓိကအာရုံစိုက်လေ့ကျင့်သွားကြမှာပါ။မလ9ရက်နေ့မှာစတင်မဲ့စီးရီးလေ့ကျင့်မှုမှာအမေရိကန်တပ်ဖွဲ့ဝင်1000ကျော်လောက်ပါဝင်မှာဖြစ်ပြီးဒါဟာလွန်ခဲ့တဲ့နှစ်ကပါဝင်တဲ့ဥယျာဉ်3900ထက်၄ဆများလာတာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းအမေရိကန်ဘက်ကပါဝင်တိုက်ခိုက်ခဲ့တဲ့ဩစတြေးလျကနေဒါနဲ့တခြားနိုင်ငံတို့လည်းဒီစီးရီးလေ့ကျင့်မှုမှာပါဝင်မှာဒါမှမဟုတ်လေ့လာသူအဖြစ်တက်ရောက်ဖို့အလားအလာရှိပါရယ်မြောက်ကိုရီးယားဘက်ကတိုက်ခိုက်လာရင်အလင်းအမြန်တက်ဖြန့်ကျက်ချတာပြီးမဟာဗျူဟာမြောက်ပြန်လည်တုံ့ပြန်တိုက်ခိုက်ဖို့လေ့ကျင့်မဲ့ Key Resolve နဲ့ Forward Eagle လို့ခေါ်တဲ့မြေပြင်စီးရီးလေ့ကျင့်မှုတွေကိုလည်းပြုလုပ်သွားမှာပါ။ American F-22 Stealth တိုက်လေရင်လေးစင်းနဲ့ Nuclear Swarm တို့ USS North Carolina ရင်ကိုတင်မော်ရီအခုကတည်းကတောင်ကိုရီးယားမှာဖြန့်ကျက်နေရချတာပြီးဖြစ်ပါရယ်။ပူရဲစီးရီးလေ့ကျင့်မှုအတွက် American ဘက်ကတိုက်လေရင်နေနဲ့တခြားစစ်ဘက်ဆိုင်ရာပစ္စည်းတွေထပ်မံယူဆောင်လာဖို့ရှိပြီးအဲ့ဒီအထက်မှာ Nuclear Swarm တို့လင်းတင်တင်မော် USS John C. Stennis လည်းပါဝင်မှာဖြစ်ပါရယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးလာတာနဲ့အမျှတရုတ်နိုင်ငံသားတွေဟာသူတို့ရဲ့ငွေတွေကိုနိုင်ငံရက်ချမှာယင်းနှိမ့်နေတာတွေစံချိန်တင်များပြလာတာကြောင့်ကမ္ဘာတဝန်းအိမ်ချမ်းမီဆေးတွေလည်းအစမတန်မြင့်တက်လာပြီးဒီအတွက်စိုးရိမ်မှုတွေလည်းတိုးလာနေပါဗျ။နယူးယောက်၊မိုင်ယာမီနဲ့လန်ဒန်လိုမြို့ကြီးတွေကအထူးသဖြင့်ဇိမ်ခံအဆောက်အဦတွေနဲ့အိမ်ချမ်းမီဆေးကွက်တွေမှာတရုတ်ယင်းနှိမ့်နေသူတွေကအထူးနေရာယူလွှမ်းမိုးလာနေတာပါ။သူတို့ဟာအိမ်ချမ်းမီဆေးကွက်လောကမှာနောက်ဆုံးမှနေရာယူလာကြတဲ့လူသစ်တွေဖြစ်ပေမဲ့လို့ချက်ချင်းဆိုသလိုပဲဒီဆေးကွက်ကိုလွှမ်းမိုးတဲ့သူတွေဖြစ်လာကြတယ်လို့အမေရိကန်ပြည်ထောင်စုအရှိချမ်းပန်စဗီးနီးယားတပ်ကတူရဲ့ဝါတန်ဌာနကဘာမောက်ခဆမ်ချန်တန်ကထောက်ပြပါရယ်။ဒါဟာအရှင်းဆုံးဥပမာပဲလို့သူကဆိုပါတယ်။နိုင်ငံရက်ချမှာတရုတ်ရဲ့ငွေကြေးရင်းနှီးမြှုပ်နှံမှုတွေတိုးလာတာကအစိုးရအတွက်စိုးရိမ်စရာတစ်ခုဖြစ်လာတာကြောင့်ဒီလိုနိုင်ငံရက်ချရင်းနှီးမြှုပ်နှံမှုတွေကိုဟန်တားဖို့တရုတ်အစိုးရကမကြသေးခင်ကစပြီးတော့လှုပ်ဆောင်လာပါတယ်။အစိုးရအနေနဲ့ဗန်တွေကနိုင်ငံခြားငွေကြေးလဲလှယ်လုပ်ငန်းတွေကိုစောင့်ကြည့်တဲ့စနစ်တရထားရှိပြီးတော့တစ်နှစ်ကိုဒေါ်လာ5000ထက်ကျော်ပြီးပို့ကျော်ပြီးတော့ဒီနိုင်ငံခြားငွေဝယ်ယူသူတွေကိုစောင့်ကြည့်စင်းထဲမှာထားရှိသွားမယ်လို့တရုတ်အစိုးရကပြောဆိုထားပါတယ်ရှင်။
UK ကိုဥရောပသမဂ္ဂအတွင်းဆက်လက်ထားရှိဖို့လူလူရဲ့ထောက်ခံမှုရအောင်ကြိုးစားနေတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့လမ်းခွဲလိုက်ပြီးဥရောပသမဂ္ဂကနေခွဲထွက်မဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်သွားမယ်လို့ဒီလန်ဒန်မြို့တော်ဝင် Boris Johnson ကမနေ့ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်ဗြိတိန်နိုင်ငံရဲ့မဟာမိတ်တွေကိုထောက်ခံပံ့ပိုးပေးဖို့လိုပေမဲ့ Winston Churchill ရဲ့မူလအစီအစဉ်အရပူးပေါင်းဆောင်ရွက်မှုတွေရှိဖို့လိုပေမဲ့လုံးဝသသားရဲတော့ဖြစ်မှာမဟုတ်နိုင်ဘူးလို့ဒီ Telegraph သတင်းစာဆောင်းပါးမှာ Johnson ကရေးသားထားပါတယ်EU အနေနဲ့လည်းအဖွဲ့ဝင်နိုင်ငံတွေအပေါ်မူဝါဒဆိုင်ရာနယ်ပယ်အတော်များများမှာလွှမ်းမိုးမှုတွေရှိလာချိန်မှာဒီမမြင်ရနိုင်တဲ့တဖြည်းဖြည်းချင်းထိန်းချုပ်မှုတွေကိုလည်းသူ့အနေနဲ့မြင်လာရတယ်လို့ဆိုပါရယ်လာမယ့်ဇွန်လ23ရက်နေ့ကျရင်နိုင်ငံပေါင်း28နိုင်ငံအဖွဲ့ဝင်ရှိတဲ့ဥရောပသမဂ္ဂအတွင်းဗြိတိန်နိုင်ငံအနေနဲ့ဆက်ပြီးတော့ပါဝင်မလားခွဲထွက်မလားဆိုတာကိုဒီဗြိတိန်နိုင်ငံသားတွေမေးပြကြရပါလိမ့်မယ် ဗြိတိန်ကို EU ထဲမှာဆက်လက်ပါဝင်နေစေရေးအတွက်ပြည်သူတွေရဲ့ထောက်ခံမှုရရှိဖို့ဝန်ကြီးချုပ် David Cameron ဒီဥရောပခေါင်းဆောင်တွေကြားရရှိထားတဲ့ပြုပြင်ပြောင်းလဲရေးသဘောတူညီချက်ကိုဒီကနေ့ဒီဗြိတိန်ပါလီမန်မှာဝန်ကြီးချုပ် Cameron ကတင်ပြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြောက်ပိုင်းမီရှိဂန်ပြည်နယ်မှာလူတချို့တိုက်ဆုံခဲ့ရတဲ့ပြစ်ခတ်တပ်ဖြတ်မှုနဲ့တန်လျာရှိထားသူကိုဒီချိန်မှာလူသတ်မှုဆွဆွဲချက်တွေနဲ့ဒီကနေ့တရားရုံးထုတ်ဖို့ရှိပါတယ်အသက်45နှစ်အရွယ်ဂျေဆင်ဒယ်တန်ကိုစနေနေ့နောက်ပိုင်းကလူ6ယောက်တိုက်ဆုံပြီး2ယောက်တရားရခဲ့တဲ့ကာလာမာဇူးခရိုင်တဝမ်းပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကတင်းနှင်းကလေးနေညနေပိုင်းမှာဖမ်းဆီးလိုက်တာပါလူတယောက်ကအကြောင်းပြချက်မရှိဘဲတွေ့ရလူတွေကိုပြစ်ခတ်တပ်ဖြတ်တာဟာလူမှုအတိုင်းဝိုင်းအလုံးအတွက်တော့အိမ်မက်ဆိုးတစ်ခုပါပဲလို့ကာလာမာဇူးခရိုင်ဆိုရရှိနေ Jeff Katrin ကပြောပါတယ်ဒယ်တန်ဟာ Uber တက္ကစီမောင်းတဲ့သူတယောက်ပါအူဘာကုမ္ပဏီရဲ့လုံခြုံရေးအရာရှိချုပ်ဂျိုးဆူလီဗန်ကတော့ဒယ်တန်ရဲ့အဓိပ္ပာယ်မဲ့အကြမ်းဖက်လုပ်ရတဲ့အပေါ်အူဘာကုမ္ပဏီအနေနဲ့အော်အော်တုံလို့ရတယ်လို့အထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းကြေညာချက်တစ်ချောင်းထုတ်ပြန်ထားပြီးတော့အူဘာကုမ္ပဏီအနေနဲ့စုံစမ်းစစ်ဆေးမှုတွေမှာတတ်နိုင်သလောက်ပူးပေါင်းကူညီသွားမယ်လို့လည်းကန့်လန့်ထားပါတယ်။ဒယ်တန်အနေနဲ့ပြစ်ခတ်မှုတွေကျူးလွန်ခဲ့တဲ့အချိန်အတွင်းမှာခီးတဲ့တချို့ကိုအကျိုးအပိုးလုပ်ခဲ့သလားဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ပြစ်ခတ်မှုတွေလှုပ်ဆောင်ခဲ့တဲ့အတွင်းမှာသူဟာလူတဦးထက်မကနဲ့အဆက်အသွယ်လုပ်နေခဲ့တယ်လို့အာဏာပိုင်တွေကပြောပေမဲ့လောလောဆယ်အချိန်ထိကတော့သူနဲ့ဆက်ဆက်ပြီးတရားစွဲဆိုခံရသူမရှိသေးပါဘူးရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကဝင်ရောက်ရှာဖွေစီးနှင်းမှုတွေအတွင်းဘုံးလုံး20ထဲမှနေသိမ်းဆည်းရမိတဲ့အပြင်ဘုံးလုံးတဲ့ပစ္စည်းတွေနဲ့တရားမဝင်အသိဖြစ်ကြေညာခံထားရတဲ့ Islamic အစွန်းရောက်အဖွဲ့ဝင်အဖြစ်တန်လျာရှိထားသူဦးကိုဖမ်းဆီးလိုက်တယ်လို့ရဲတွေကဒီကနေ့မှပြောပါတယ်။လူငယ်တွေနဲ့အတွက်နိုင်ငံသားတွေလူနည်းစုဝင်တွေတိုက်ခိုက်ခံရပြီးတဲ့နောက်အစွန်းရောက်ဖွဲ့စည်းတွေကိုနှိမ်နှင်းဖို့အာဏာပိုင်တွေအနေနဲ့ဖိအားပေးခံရတာဖြစ်ပြီးလူရဲထူရက်တဲ့တောင်အာရှနိုင်ငံဘင်္ဂလားဒေ့ရှ်မှာဒီလိုအခြေအနေတွေပေါ်စိုးရိမ်မှုတွေတိုးမြင့်လာနေပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကကြေညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အခုတော့ဒေါအောင်ဆန်းစုကြည်ကပြည်နယ်နဲ့တိုင်းဒေသကြီးကလှုပ်တော်တာဝန်ရှိသူတွေနဲ့တွေ့ကြတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှနေပြည်နယ်နဲ့တိုင်းလှုပ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးနောက်အစိုးရတစ်ဖွဲ့စည်းနိုင်ဖို့ပြင်ဆင်နေတဲ့ NLD ပါတီကလှုပ်တော်အကြီးအကဲအစ်တွေအနေနဲ့တာဝန်တွေချောချောမွတ်မွတ်ဆောင်ရွက်နိုင်ရေးအဓိကအဆွေးနွေးခဲ့ကြတယ်လို့လည်းတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ဗကိုးတိုင်းဒေသကြီးလှုပ်တော်ဒုတိယဥက္ကဋ္ဌဦးတီစင်ကပြောပါရယ်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကပြောပြပေးမှာပါရှင်
NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တိုင်းနယ်ပြည်နယ်စစ်နှက်ကူမှာခန့်အပ်ထားတဲ့လွှတ်တော်ဥက္ကဋ္ဌတွေဒုတိယဥက္ကဋ္ဌတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးလွှတ်တော်တဲ့ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါအထူးသဖြင့်ကတော့ NLD ပါတီကအများစုအဖြစ်နေရာယူထားတဲ့လွှတ်တော်တွေမှာအရင်လွှတ်တော်ဟောင်းကလူပုဂ္ဂိုလ်တွေနဲ့ညှိညှိနှိုင်းနှိုင်းဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့လည်းဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ပဲခူးတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးကြည်စင်ကပြောပါတယ
်လက်ရှိမှာဒီလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌကအဲ့ဒီတစ်ချက်တည်းတို့ကြောင့်မလို့နော်လက်ရှိဖွဲ့စည်းပုံရလည်းအစိုးရအောက်ပြနေတယ်ဒီလွတ်တော်ကအစ်တစ်ချက်တည်းကြောင့်ဒီဆက်ဆံရေးမှာအစ်တစ်ချက်တည်းဆက်ဆံကြဘူးနဲ့နောက်တစ်ခါသဘောတူကဒီခုအစိုးရတက်လာတဲ့အချိန်ကြတော့မှလားကျွန်တော်တို့ဒီကဘာရှိဆက်လုပ်ငန်းတွေကိုရှေ့ဟိုမြင်ပြီးလုပ်ဆောင်ကြဘူးလောလောဆယ်မှာတော့ဒီတော့ဒီတိုက်တိုက်ကြီးလွတ်တော်ကြီးအနေနဲ့အတူတူညီညီနဲ့ပဲကိုယ့်ကိုမှန်မှန်လေးပဲသွားကြဖို့ဒီအလုပ်ကိုလောလောလောဆယ်ကိုတော့တော့ပါပဲစိတ်ကြင်ကြဆက်ဆံလုပ်ကြပါဦးဒီတစ်ချက်တည်းဖြစ်နေတဲ့အတွက်ကြောင့်သဘောတူကဒီရှိမှာလုပ်ဆောင်ရမယ့်လုပ်ငန်းလေးတွေတချို့နဲ့ကျွန်တော်တို့မီဒီယာထိုင်တဲ့ပြည်သူတွေအောင်ဒီလိုတင်ပြီးတဲ့ဘောတင်ပြီးတဲ့ဘောပါပဲအဲ့လိုပါပဲ
တိုင်းဒေသကြီးလွတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအသေးစိတ်ကိုတော့တက်ရောက်သူတွေကပြောဆိုဖို့ညင်ဆန်ကြပါတယ်လက်ရှိမှာ NLD ပါတီဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်အနေနဲ့ကတော့ဖွဲ့စည်းပုံအခြေခံတွေကကန့်သက်ချက်အရသမရဖြစ်ခွင့်မရှိဘဲဖြစ်နေရတဲ့အတွက်လဲလွတ်တော်အတွင်းမှာ၄ပုံ၃ပုံနေရာယူထားတဲ့စစ်တပ်ရဲ့ထောက်ခံမှုနဲ့ဖွဲ့စည်းပုံကိုပြင်ဆင်ရမယ့်အနေအထားမျိုးပါမြမနိုင်ငံရဲ့အကဲခတ်တဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကတော့ဒေါအောင်ဆန်းစုကြည်သမရတာဝန်ယူနိုင်တဲ့အလားအလာတွေရှိနေပေမဲ့အချိန်ကတော့အကန့်အသတ်နဲ့သာရှိနေတယ်လို့ပြောပါတယ်
ဘာမှမတစ်ချက်ကတော့သူတို့ဒီ59ဆလုံးကိစ္စပေါ့လေအဲ့ဒါကိုတကယ်လို့တက်မလို့ကစောင့်တော့ပြင်မယ်ဆိုရင်တော့မှအချိန်ကြာကြီးအဲတကယ်လို့ဆိုင်ငံကိုတက်မလို့ကသဘောတူတယ်ဆိုရင်တော့အဆင်ပြေနိုင်စရာရှိတယ်အဲ့တော့ဆရာတို့ဒီအပတ်မှာတော့ဒါတင်မထင်နဲ့59ဆလုံးဆိုင်ငံဆိုတာဟိုတည်းကဦးနေဝင်းလက်ထက်တုန်းကလုပ်ခုတယ်လေဟိုသူတို့ဒီလိုမျိုးပဲဟိုတည်းမှာဝန်ကြီးချုပ်ကို6လထက်ပိုမလုပ်ရဘူးဆိုတဲ့ကိစ္စအဲ့တော့အဲ့ဒီဥပဒေ142လားမသိအဲ့ဒါကိုခဏဆိုင်းငံ့လုပ်ရတာဒါတော့အခြေခံဥပဒေမှာဆိုင်းငံ့မလုပ်ရဘူးဆိုတာလည်းမပါဘူးလုပ်ရလုပ်လို့ရတယ်ဆိုတော့လည်းမပါတဲ့အတွက်လုပ်နိုင်ခွင့်ရှိတယ်ပေါ့
တော်ဆန်းစုကြည်ကတော့မြန်မာနိုင်ငံရေးမှာအဓိကတောင်းယူထားတဲ့စစ်တပ်နဲ့တွဲဆုံကျင်းနေမှုတွေဇက်တိုက်စစ်တလို့လှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတတိယအကြိမ်တွေ့ဆုံခဲ့ပါသေးတယ်။လက်ရှိမှာတော့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီကဥဆောင်ပြီးလွှတ်တော်တစ်တွေကိုဒီလာဆန်းမှာပဲဖွဲ့စည်းထားပြီးမတ်လ18ရက်နေ့မှာတော့ဒုသမရနဲ့သမရအတွက်နာမည်စည်းရင်းတွေကိုတင်သွင်းသွားဖို့လည်းရှိနေပါတယ်ရှင်။
မေခသတင်းပေးပို့ခဲ့တာပါရှင်ခုတော့ပညာရေးဥပဒေပြုရင်ပြောင်းလဲဖို့စ조사ရမှာပါဝင်ခဲ့လို့88မျိုးဆက်တချို့ဖန်ဝင်ရန်ထုတ်ခံရတဲ့အကြောင်းကိုတင်ပြပေးပါမယ်ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့လှုပ်ရှားဆန္ဒပြမှုတွေနဲ့ဆက်နွယ်ပြီး88မျိုးဆက်ငင်းချင်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကမနီလာသိန်းကိုအာဏာပိုင်တွေကတရားစွဲဆိုလိုက်တယ်လို့ဖန်ဝင်ရန်ထုတ်ပြန်လိုက်ပါတယ်ပြည်ရက်နှစ်ဖေဖော်ဝါရီလတုန်းကအမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲရေးကန့်ကွက်ဆန္ဒပြပွဲတွေကိုခွင့်ပြုချက်မယူဘဲလှုပ်ဆောင်ခဲ့ရမှာပါဝင်ခဲ့သူတူအဖြစ်တရားစွဲဆိုခံရပြီးဖမ်းဆီးမိတ်ထုတ်ပြန်ခံထားရတဲ့မနီလာသိန်းကတော့မတရားတဲ့ဆွတ်ဆွဲချက်အဖြစ်ဥပဒေနဲ့ညီရင်ဆိုင်သွားမယ်လို့ပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထဲအောင်ကပြောပြပေးမှာပါရှင်
88ငင်းရဲရင်နဲ့ပွင်လင်းလူအဖွဲ့အစည်းကအမျိုးသမီးအကြီးအတိကထားလှုပ်ဆောင်နေတဲ့မနီလာသိန်းကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတုန်းကမြန်ကုန်မြို့နယ်မှာခွင့်ပြုချက်မပါဘဲဆန္ဒပြခဲ့တာကြောင့်ပုံမှန်88နဲ့တရားစွဲဆိုလိုက်ပါတယ်မနီလာသိန်းဟာမြို့သားပညာရေးဥပဒေကြောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြပွဲမှာခွင့်ပြုချက်မပါဘဲလှုပ်ဆောင်ခဲ့တာကြောင့်အခုလိုတရားစွဲဆိုခံထားရတယ်လို့ဘင်းနောင်နယ်မြေရစခန်းကလည်းဖန်ဝရန်ထုတ်ပြီးဒီလ24ရက်နေ့မှာမြန်ကုန်တရားရုံးမှာတရားရင်ဆိုင်ဖို့ဆင့်ခေါ်လိုက်ပါတယ်ဘင်းနောင်နယ်မြေစခန်းမှုရဲ့ရဲအုပ်တန်းဝင်းကတော့မနီလာသိန်းကိုဖမ်းဝရန်ထုတ်ရတဲ့အကြောင်းနဲ့ပတ်သက်လို့အခုလိုပြောပါရစေ
။ဒီလိုပြကျွန်တော်တို့ကရင်းစီဆေးချပုံကနေရေးယူတဲ့အချိန်မှာမနီလာသိန်းကိုကျွန်တော်ကငကိုလှိုင်လိမ့်ဆောင်ကျွန်တော်သိတယ်ဗျ။လှိုင်လိမ့်ဆောင်မှအရှာတော့မပြောတော့သူကငါဆင်းနေဖြစ်တာပေါ့။အဲတရားဆွတ်တင်တဲ့ခါကျတော့မနီလာသိန်းလိမ့်ဆောင်ကအဲသင်္ကန်းကျွန်းအဲသူမင်္ဂလာလမ်းဆိုပြီးတော့ဒီကိုလင်းထက်နေပြောကျွန်တော်ကအဲ့ဒါတရားစီတင်ပြောရန်ထုတ်ပေးတာအကျွန်တော်ကတော့သူတို့အဲ့ဒီအပါဝင်ပတ်သက်တဲ့လူ24ရက်နေ့ယုံရင်ရှိတယ်လေကျွန်တော်ကယုံရင်ကိုခေါ်ပြီးတော့တရားဆွတ်တင်ပေးလိုက်ရင်ဒါကြောက်တောင်းဝင်ရှိတာပဲခင်ဗျာ
တရားဆွတ်ဆိုခံထားရတဲ့မနီလာသိန်းကတော့သူဟာဒီမှုနဲ့ပတ်သက်လို့ရှောင်ပြေးခြင်းမရှိဘဲအခုလိုမျိုးဖန်ဝရန်ထုတ်လိုက်တဲ့အပေါ်မှာတရားဥပဒေရိုးရိုးမှုရှိနေတယ်လို့ဝေဖန်လိုက်ပါတယ
်ကျွန်တော်ဆိုရင်တရားကြီးမှန်တယ်ရောနောက်ထပ်ချက်စီရိုးရင်းနေလဲဆိုတာကိုဖတ်ဖို့ပြနေတာဖြစ်တယ်သူတို့ခင်ဒါမှနှစ်ပေါင်းများစွာတရားရေးမှန်တယ်ချက်စီနေတယ်အခုချိန်စီလဲချက်စီနေတယ်ရိုးရင်းနေတယ်ဆိုတာကိုပြတ်ပတ်နေရပါချင်းဘာလို့လဲဆိုတော့ကျမတို့အိမ်မှာတရားဝင်မိမိနေထိုင်တဲ့အိမ်မှာလည်းတရားဝင်နေထိုင်တယ်ကျမတို့နေထိုင်တဲ့ရုံးကိုလည်းပုံမှန်သွားနေတဲ့ဟာပြီးတော့ရုံးရှိမှလည်းဒီထောက်လင်းရေးရှိနေတာပဲလေအဲ့တော့ကျမတို့ဗမာနေတဲ့ဗမာထိုင်တဲ့ဘာလို့လဲဆိုတော့အသေးစိတ်ကတက်ဆိုင်နဲ့သူတွေအကုန်လုံးကတိမိစီတာဖြစ်ရတာနဲ့သုဆုံးတရားအကြောင်းကြားခြင်းစာကြည့်တော်လကောက်နှုတ်ကြည့်တော်လကောက်အကြောင်းကြားခြင်းလုံးဝမရှိဘဲနဲ့ဒီလိုမျိုးပေါ့နော်ဖာရန်ထုတ်ဟိုစာထုတ်ပြီးတော့မှဒီရက်မှလာပြီးအကြောင်းကြားခြင်းဖြစ်တယ်ပေါ့နော်
ပြီးခဲ့တဲ့နှစ်ကလေးကဖြစ်ခဲ့တဲ့အမှုအပေါ်မှာအခုကြမှာအမှုဆွဲဆိုလိုက်တာဟာတရားမျှတမှုလုံးဝမရှိဘူးလို့သူကပြောပါတယ်။ဒါအပြင်လက်ဗဒန်ចောင်းသားတပိတ်မှာဖမ်းဆီးခံထားရတဲ့မဖြိုးဖြိုးအောင်နဲ့ကိုလင်းထက်နိုင်တို့အပါအဝင်တခြားចောင်းသားကောင်းဆောင်တချို့ကိုလည်းပြန်လွတ်ပေးခြင်းမရှိသေးသလိုအခုလိုမျိုးသူ့ကိုပါပုံမှန်78နဲ့တရားဆွဲဆိုလိုက်တာဟာတိုင်းပြည်အပြောင်းလဲအတွက်နှောင့်နှေးမှုတွေရှိနိုင်တယ်လို့ထောက်ပြပြောဆိုလိုက်ပါတယ်
။အကောင့်ဘက်ကိုဥတည်ပြီးတော့ကျောင်းလက်မှုတရက်ကိုအားလုံးကမျှော်လင့်တောင်းတနေပြင်မဲ့သူတို့တွေကဒီကျောင်းအခုလက်ရှိဖန်ဖိကန်ထားတဲ့ကျောင်းသားတွေပေါ်မှာကောအခြားသူတွေပေါ်မှာကောဒီပုံမှန်78နဲ့မျိုးမျိုးစုံနဲ့မျိုးပေါင်းစုံကနေပြီးတော့အမျိုးစုံသူတို့တစ်စိတ်ကပ်ပြီးတော့လှုပ်ဆောင်နေတာကဒါတရားမျှတမှုလုံးဝမရှိဘူးတကယ်မတရားမှုကြီးတစ်ခုကိုသူတို့ကပေါ့ပေါ့တင်တင်ကျူးလွန်နေတယ်လို့ကျွန်မမြင်ပါတယ်ရှင့်အစင်းကူပြောင်းရေးကာလမှာအကောင့်ဘက်ကိုဥမတည်ပဲနဲ့ဘာဖြစ်လို့နောက်ကျောင်းပြန်လှည့်မှုတွေကိုသူတို့ကိုယ်တိုင်ကလုံဆောင်နေလဲဆိုတဲ့အရာပေါ်မှာကျွန်မတန်လျာရှိနေပါတယ်ရှင့
်မနီလာသိန်းဟာဒီလ24ရက်နေ့ဗုဒ္ဓဟူးနေ့မှာမြန်ကုန်မြို့နယ်တရားရုံးမှာမဖြူဖြူအောင်နဲ့ကိုလင်းထက်တိုင်တို့နဲ့အတူတရားရင်ဆိုင်ရဖို့ရှိပါတယ်မနီလာသိန်းကတော့ဒီမှုအတွက်အာမခံရှောက်ထားဖို့ခံဝင်ထိုးဖို့တွေကိုလုံဆောင်မှာမဟုတ်သလိုအမှုအတွက်လဲသူကိုယ်တိုင်ဖြစ်စေတခြားလူတူဖြစ်စေဒဏ်ချင်းငွေပေးဆောင်မှုကိုလည်းလုံးဝလက်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
ကိုထဲအောင်သတင်းပေးပို့ခဲ့တာပါအခုတော့မြန်မာနဲ့တရုတ်လက်နက်ရောင်းဝယ်ရေးကိစ္စကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံဟာတရုတ်နိုင်ငံထံကလက်နက်တွေကိုဝယ်ယူတုံးဆွဲနေတဲ့တတိယအများဆုံးနိုင်ငံဖြစ်တယ်လို့စစ်ရေးဆိုင်ရာသုတေသနအဖွဲ့ကြီးရဲ့အစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့9နှစ်တာကာလအတွင်းတရုတ်နိုင်ငံရဲ့လက်နက်တင်ပို့ရောင်းချမှုကနှစ်ဆတက်လာပြီးဤပညာပိုင်းမှာလည်းတိုးတက်မှုရှိလာတယ်လို့စစ်ရေးဆိုင်ရာသုတေသနအဖွဲ့ကြီးရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ် မြန်မာနိုင်ငံအနေနဲ့တရုတ်ထံကလက်နက်ရဖို့မိခိုနေရတဲ့အခြေအနေပြောင်းလဲနိုင်ပါသလားဆိုတာကိုတော့မသိငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံဟာပြီးခဲ့တဲ့၅နှစ်တာကာလအတွင်းတရုတ်ထံကတတိယအများဆုံးလက်နက်ဝယ်ယူသူအဖြစ်ရပ်တည်နေတယ်လို့စီရေးဆန်ရသုတေသနအဖွဲ့ကြီး Stockholm International Peace Research Institute ကတနင်္လာနေ့ထုတ်တဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်တရုတ်နိုင်ငံဟာ2011ခုနှစ်ကနေ2015ခုနှစ်အတွင်း၅နှစ်တာကာလမှာပြည်ပလက်နက်တင်ပို့မှုနှစ်ဆနီးပါးမြင့်တက်လာပြီးဤပညာပိုင်းမှာလည်းတိုးတက်မှုရှိလာတယ်လို့ SIPRI ရဲ့အစီရင်ခံစာကဖော်ပြလိုက်တာဖြစ်ပါတယ်။မြန်မာတပ်မတော်တွေမဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေပါတရုတ်ရဲ့လက်နက်တွေကိုအဓိကအသုံးပြုနေကြရတဲ့အနေအထားမျိုးမှာရှိတယ်လို့မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကဆိုပါတယ်။
ပမာနိုင်ငံကဒီတရုတ်ပြည်ကလက်နက်တွေတော်တော်များများဝယ်တယ်ဆိုတာကျွန်မလည်းကြားတော့ကြားဘူးထားတယ်။ဘာဖြစ်လို့လဲဆိုတော့ပမာပြည်ကအစောပိုင်းတုန်းကနော်အနောက်နိုင်ငံတွေကလည်းအကုန်လုံးဝိုင်းပိတ်ဆို့ထားတာဖြစ်တော့အဲ့တော့တရုတ်ပြည်ကကြတော့ဈေးလုံးလည်းတက်တာတယ်သူ့ကိုအချိန်မြွေးလည်းရောင်းတော့အများအပြားပမာပြည်ကဝယ်ယူတယ်ဆိုတာတော့ကျွန်မတို့သိပါတယ်။နောက်တစ်ခုကတရုတ်ပြည်ရဲ့လက်နက်ကဒီဈေးကွက်ကဗမာပြည်စစ်တပ်အတွက်သာမဟုတ်ဘူးဗမာစစ်တပ်ကိုဗမာအစိုးရကိုပုံကန်တိုက်ခိုက်နေတဲ့ဒီကျမတို့လူမျိုးစုတွေအတွက်လဲသူကအဲ့ဒီကတရုတ်ပြည်ပဲဝယ်ကြပုံရတယ
်စစ်တပ်မှုဟောင်းဘုံမှုအောင်လင်းထွက်ကတော့မြမတပ်မတော်အနေနဲ့တရုတ်ထံကစစ်လေရင်တွေအရင်ကဝယ်ယူခဲ့ဘူးပေမဲ့နောက်ပိုင်းမှာတော့စစ်သုံးတဲယူပို့ဆောင်ရေးရင်တွေနဲ့စစ်တပ်အသုံးဆောင်ထွေလောက်သာဝယ်ယူတော့တဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်မြန်မာစစ်တပ်ရဲ့အဆင့်တန်းကအရှိတောင်အာရှဒေသတွင်းမှာအတော်လေးနှိမ့်ချနေတဲ့အနေအထားရှိပြီးခေတ်မီတပ်မတော်တခုဖြစ်လာဖို့အနောက်နိုင်ငံတွေကအဆင့်မီတဲ့လက်နက်တွေလိုအပ်တယ်လို့လည်းသူကပြောပါတယ်
။စီးရရတော့ဒီအနောက်နိုင်ငံရဲ့လက်နက်တွေကိုကျွန်တော်တို့ဒီအရှိပေါ့ဒီတရုတ်တို့ရုရှားတို့ရဲ့လက်နက်တွေကမမီပါဘူး။ရုရှားလက်နက်ကလည်းနည်းနည်းကောင်းမိတယ်။ဒါပေမဲ့ရုရှားကအင်တန်မှကျွန်တော်တို့ဟိုဒီစီးရရပြောရင်တော့ဘာပေးယူနေအင်းဟုတ်သူပစံလဲဈေးကြီးကြီးပေးရတယ်ဗျာဟိုနည်းနည်းလေးဟိုကန့်သက်ချက်တွေလည်းများတယ်တခါကျရင်ညစ်တက်တဲ့အနေအထားမျိုးတွေလည်းရှိကြတယ်တကယ်ဒီအနောက်နိုင်ငံတွေ worst policy သူတို့ကနေတိုးရတာတကယ်လို့ရန်ပြီးမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဘာဖြစ်ဖြစ်တော့ဘီကျွန်တော်တို့ငါပြောလေအဲ့ဒီတိုင်းမျိုးတဖန်တော့ဘူးပေါ့လေကာဝယ်ဖို့တက်ဆိုတော့လည်းလည်းကောင်းနေတော့ကျွန်တော်တို့ရမယ်ဒီတိုင်းမျိုးရှိပါလေ
ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေရဲ့စီးရီးဆက်ဆံမှုဖြတ်တောက်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့စီးရီးဆက်ဆံရေးတရပြန်လည်ထူထောင်နိုင်ဖို့တက်မတော်နဲ့အနိုင်ရပါတီကြားဆက်ဆက်ညှိနှိုင်းမှုတွေကအရေးကြီးတယ်လို့လည်းစစ်တမ်းမှုဟောင်းဘုံမှုအောင်လင်းထွက်ကပြောပါတယ
်လက်ရှိပေါ့လေဒေါ်ဆန်းစစ်ကြီးနဲ့ဗိုလ်ချုပ်ကြီးမြင့်အောင်လည်းအရှင်ပြေလို့ရှိရင်တော့ဒီကိစ္စတွေကအရှင်ပြေသွားမယ်နေတိုင်းမျိုးရှိပါလေဒီအမေရိကန်ပါဝင်နောက်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံကို1988မတိုင်ခင်အားလုံးလည်းရောင်းပေးရနိုင်တယ်ဖြစ်ပါလေ။အမေရိကန်ဆိုရင်အဲ့ဒီအချိန်တုန်းကတရုတ်ကွန်မြူနစ်ကိုတိုက်ဖို့ဆိုရတာမျိုးကကျွန်တော်တို့အသုံးပြုတဲ့လေယာဉ်အစအမေရိကန်သုံးစစ်သုံးတွေပါ။အခုအချိန်ထိလည်းကျွန်တော်တို့ချိုးပစ္စည်းတွေမှာဟိုရှိနေပါသေးတယ်။ဒါနဲ့ spare passport ကျွန်တော်တို့မရလည်းဒီကြောင့်ရထားတာတွေလည်းကျွန်တော်တို့ရှိပါတယ်။အဲ့တော့ဒါနိုင်ငံရေးနဲ့ဆက်ဆံပါလေ။ဒေါ်ဆန်းစုကြည်နဲ့ဘယ်လိုယူမှုမျိုးအောင်လဲလို့ဆွေးနွေးပွဲတွေတိုင်ပင်မှုတွေဟာသဘောအခြေအနေကောင်းလာမယ်ဆိုရင်တမ်ဘရိုရဲ့အနေထားကလည်းအနောက်နိုင်ငံရဲ့ထောက်ခံမှုကိုကျွန်တော်ရလာလိမ့်မယ်ဒီကျွန်တော်တို့မြင်တယ်အဲ့လိုထောက်ခံလာတဲ့ညတာလည်းနဲ့လည်းရောင်းဝယ်တော့ပြန်ရလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တကဘာလိုအတိုင်းတာနဲ့လက်နဲ့အရောင်းဝယ်အခြေအနေကတော့ပြီးခဲ့တဲ့၅နှစ်အတွင်းမှာ16ရာခိုင်နှုန်းတိုးလာတယ်လို့စီးရီးဆန်ရသုတေသနအဖွဲ့ကြီး Stockholm International Peace Research Institute SIPRI ရဲ့နောက်ဆုံးထုတ်အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ပြည်တော်စုရုရှားတရုတ်ပြင်သစ်ဂျာမနီတို့ကအဓိကလက်နဲ့တင်ပို့မှုအများဆုံးနိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံထံကပြီးခဲ့တဲ့၅နှစ်အတွင်းလက်နက်ဝယ်ယူမှုအများဆုံးကပါကစ္စတန်နိုင်ငံဖြစ်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကဒုတိယနဲ့တတိယနေရာမှာရှိနေတယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ်ရှင
်။မသိငင်တိုက်တင်ပြခဲ့တာပါရှင်။အခုတခါတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်တွေကြားအစည်းအဝေးကြောင်းကိုတင်ပြပေးပါမယ်။ မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးရနိုင်မဲ့နည်းလမ်းတွေရှာဖွေနိုင်ဖို့ရည်ရွယ်ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရဘက်ကငြိမ်းချမ်းရေးကိုယ်စားလှယ်တွေဒီကနေ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြပါတယ်။ချင်းမိုင်မျိုးကဆွေးနွေးပွဲတွင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာသာမကလက်နက်ကိုင်ဖွဲ့တွေချင်းချင်းကြားမှာပါဖြစ်ပွားနေတဲ့ပဋိပက္ခတွေကိုလည်းဆွေးနွေးခဲ့တာပါ။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုက္ခထပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အစိုးရညီညွတ်ရေးကိုယ်စားလှယ်အဖွဲ့တွေနဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကအသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးဆရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တွေ့ဆုံရမှာတော့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရေး NCA သဘောတူညီချက်အကောင့်ထဲပေါ်နိုင်မှုဆွေးနွေးခဲ့ကြတာပါ NCA သဘောတူညီချက်လက်မှတ်မထိုးဖြစ်ခဲ့တဲ့အခြေခံအကြောင်းရင်းတွေကိုလေ့လာပြီးနှစ်ဖက်ယုံကြည်မှုပြန်လည်တည်ဆောက်လို့တဲ့ရည်ရွယ်ချက်နဲ့တွေ့ဆုံခဲ့တာလို့လည်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအရာရှိဦးလာမောင်ရွှေကပြောပါတယ
်ဒီနေ့တော့ကျွန်တော်တို့ဝန်ကြီးဦးအောင်မင်း UPWC ဒုတိယဥက္ကဋ္ဌအနေနဲ့ဦးဆောင်တယ်ဟောက်ဒုတိယဘွေချိုကြီးငိမ့်ပေါ့လေဒီကြီးကျန်စောဦးပါလာတယ်နောက် NBC ကဖွဲ့ဝင်ပါပါတယ်အဓိကတော့ကျွန်တော်တို့အနေနဲ့ NCA လက်မှတ်ရထွေးရခြင်းမရှိသေးတဲ့ပေါ့လေဒီတိုင်းရင်းသားခေါင်းဆောင်တွေကိုလာပြီးတော့ဒီလက်ရှိငြိမ်းချမ်းဆောင်ရွက်နေမှုအခြေအနေတွေကိုရှင်းပြတယ်သူတို့နောက်ဆုံးအနေထားတဲ့အလုံးကိုလာပြီးကျွန်တော်တို့အရှင်းတင်ပြပြီးတော့သူတို့အနေနဲ့ NCA ထိုးနိုင်မှုနည်းလမ်းတွေကိုလည်းကျွန်တော်တို့ဒီမှာလာရှာတဲ့ဆွေးနွေးပွဲပါပဲဗျ NCA ကလက်မှတ်မရေးထိုးနိုင်ခဲ့တာကတော့ all inclusive ဆိုတဲ့ကိစ္စတစ်ခုကြောင့်ဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကြားထဲကနေပြီးတော့အစိုးရဘက်ကတမရဘက်ကယက်တိကျရှိတယ်အန်အာရီဘက်ကလည်းယက်တိကျရှိတယ်အဲ့ကြားထဲကနေပြီးတော့မှဒီလမ်းပေါ်ဒီ NCO လက်မှတ်ရေးထိုးနိုင်တဲ့ဒီလမ်းကိုဆွေးနွေးတာပါဒီနေ့ဆွေးနွေးပွဲကတော့3နိုင်25မိနစ်ကနေအခုကျွန်တော်တို့5နိုင်ကျော်လောက်အထိကြာပါတယ်အဲ့တော့သူတို့ဘက်ကလည်းကျွန်တော်တို့ဒီလမ်းတွေပြောတယ်ကျွန်တော်ဘက်ကလည်းပြောတော့ဒီလမ်းတွေကတော့ပြန်တော့ညှိအောင်မယ်လို့ဆွေးနွေးရတာတော့ကျွန်တော်တို့မဆွေးနွေးဖြစ်တာကြာတဲ့အတွက်ယူကြည့်မှုတော့ပြန်တော့ရှိလာတဲ့သဘောရှိတယ
်ပြီးခဲ့တဲ့ရက်တွေကချင်းမိုင်မှာကျင်းပခဲ့တဲ့ UNFC ရဲ့အရေးပေါ်အစည်းအဝေးပြီးမှအခုလိုမျိုးအစိုးရညီညွတ်ရေးကိုယ်စားလှယ်တွေနဲ့ UNFC တို့တွေ့ဆုံခဲ့ကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကနေဖေဖော်ဝါရီလ21ရက်နေ့အထိလက်ရှိမြန်မာနိုင်ငံအတွင်းကနိုင်ငံရေးစီရေးအခြေအနေတွေကြောင့်ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်နေမှုတွေကြောင့်ရောထိုင်းနိုင်ငံချင်းမိုင်မြို့မှာUNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ခေါင်းဆောင်တွေအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NCA အပြည့်ရဲ့အဖွဲ့ရှမ်းတောင်ပိုင်းတပ်နဲ့ TNL တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားတင်းမာနေမှုအခြေအနေတွေကိုလည်းအစိုးရကိုယ်စားလှယ်တွေဘက်ကပြည်လဲအောင်ဖြေရှင်းမှုအရေးကိုဒီအစည်းအဝေးမှာဆွေးနွေးခဲ့တယ်လို့အပြည့်ရဲ့ထိုးထားတဲ့အတွက်လိုက်နာရမယ့်မူတွေနဲ့ပတ်သက်ပြီး RCSS SSA တောင်ပိုင်းခေါင်းဆောင်တွေနဲ့လည်းဝင်းကြီးဦးအောင်မင်းဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့ဆွေးနွေးကြမှာဖြစ်တယ်လို့ဦးလာမောင်ရွှေကပြောပါတယ်။
ကျွန်တော်တို့အနေနဲ့တော့ဒီဘက်မှာလာပြီးတော့လက်မှတ်ညှိထိုးရသေးတဲ့အဖွဲ့တွေနဲ့ဆွေးနွေးတဲ့အခါမှာလည်းတအားထက်ဆွေးပြီးတော့ဆွေးနွေးပါတယ်။ RCSS အနေနဲ့ကတော့ကျွန်တော် NCO ထိုးပြီးသားအဖွဲ့ဖြစ်တယ်။ NCA ရဲ့ကျွန်တော်တို့ agreement တွေကိုလိုက်နာမယ်။နောက် GNC အာကျွန်တော်တို့ပါပြီးသားဖြစ်တဲ့ကုတော့ခုနမှပါတော့ဒီတိုင်းပဲသူ့ကိုကြတော့ကျွန်တော်တို့အနေနဲ့ပြောလို့ဆိုလို့ပြောခွင့်ဆိုခွင့်လည်းရှိတယ်ကျွန်တော်တို့ညှိနှိုင်းလို့ရတဲ့အနေသာရှိတယ်ပေါ့လေအခြား DLN တွေကြတော့ကျွန်တော်တို့နဲ့ကတော့အခုချိန်ဒီ bilateral agreement မရှိဘူး NCA မရှိသေးဘူး GMC မှပါလို့မရသေးတာမျိုးတွေကြတော့လည်းအခက်ခဲတော့ရှိတယ်ပေါ့ဗျာဒါပေမဲ့တော့ကြိုးစားပြီးတော့အခုတော့လုပ်နေကြပါတယ်
အစိုးရတဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလရပ်ပေါင်း40မတိုင်ခင်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကလှုပ်ဆောင်သွားမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ရှေ့လုပ်ငန်းစဉ်တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုဝန်ကြီးဦးအောင်မင်းကအဓိကထားဆွေးနွေးခဲ့တယ်လို့လည်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအရာရှိဦးလာမောင်ရွှေကပြောပါတယ်ရှင်
။မဆုမတင်ပြခဲ့တာပါရှင်။ကျမတို့ရဲ့VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American သံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ဘိုဟိုစာတိုက်ကြီးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာကြားကြရမှာကတော့
လူတဦးတယောက်ဟာကိုယ့်ရဲ့ရင်းနှီးချက်တန်းနိုင်ကိုရောက်ပြီးတော့အောင်မြင်မှုတွေရဖို့တက်ဆိုလို့ရှိရင်ကံညာဝရိယသုံးခုလုံးစုံတော့မှအောင်မြင်နိုင်တယ်လို့ယုံကြည်ပါတယ်။
ဒေါက်တာပူပူမြင့်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းကကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရအပြောင်းလဲကာလမှာဘာတွေဖြစ်မလဲဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်မြန်မာနိုင်ငံကိုလာကြတဲ့ကဘာလက်ခီးတဲ့အရေးအတွက်ဟာပြီးခဲ့တဲ့လနှင်းငယ်အတွင်းရော့ကျသွားခဲ့တယ်လို့အလန်းညွန်ကပြောပါတယ်။သမ္မတဦးသိန်းစိန်ဆိုရလက်ထက်အတွင်းပြောင်းလဲမှုတွေစတင်ဖော်ဆောင်ပြီးနောက်ပိုင်းမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုတွေတိုးလာတယ်လို့လာလေလိုကြတဲ့ကဘာလက်ခီးတဲ့အရေးအတွက်ဟာလေတနှစ်ထက်တနှစ်ပိုများလာနေရကနေရွေးကောက်ပွဲနောက်ပိုင်းမှာအလာကျဲသွားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကဘာလက်ခီးတဲ့တွေပေါ်ဆွဲဆောင်မှုအရှိဆုံးဒေသတစ်ခုဖြစ်တဲ့ပုဂံမြို့ကဝါရင်အလန်းညွန်ကိုနိုင်ထွန်းကိုဆက်သွယ်ပြီးကဘာလက်ခီးသွားလုပ်ငန်းအခြေအနေတွေအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ကိုနိုင်ထွန်းတို့အဲ့ဒီပုဂံမှာဟိုနိုင်ငံခြားခီးသွွားတွေများလာသလားဘလို့အခြေအနေရှိသလဲဆိုတော့ဥစ္စာလေးကိုကျွန်တော်သိချင်တာပ
ါများဆိုအရင်တက်ဆန်နည်းနည်းများတယ်ဒါပေမဲ့တအားကြီးမဟုတ်ဘူးပို့ရဲတအားကြီးမဟုတ်ဘူးဆိုတာပုံမှန်ဆိုလို့ရှိရင်ကျွန်တော်17လပိုင်း12လပိုင်း1လပိုင်းနေရာတကယ်ကိုဟိုရက်ရက်အမစ်လို့ရတယ်ခါလေလေအခုကျတော့အဲ့လိုမဟုတ်ဘူးခု1လပိုင်း1လပဲကျွန်တော်တို့လအလုံးအပြည့်ညီပါလောက်လို့လို့ရတယ်ကျန်တာတွေကအဲ့လို14 15ရက်တွေပဲ15ရက်ပတ်ဝန်းကျင်တွေပဲလို့ရတယ်ပုံမှန်ဆို17လတော့12လတော့1လတော့တကယ်နိုင်ငံခြားသားအများဆုံးလာတဲ့လတွေလေ
အဲ့ဒါဘာဖြစ်လို့ဖြစ်တာလဲခင်ဗျအ
ဲသူကဈာတော့စားတယ်ကိုရဲ့ဟိုတိုင်းမဲ့အဲ့လိုတအားကြီးမဟုတ်သေးဘူးနောက်ပြီးဟိုဒိုက်တွေများလာလဲပါတယ်အဲဒိုက်တွေကဒီမှာအခုအာဂျီစုပြီးမှထုတ်လိုက်တယ်ဗျာအာဂျီဆိုတာ original guide ဆိုပြမှာထုတ်တာလေးသိလားကိုအဲဒီကဒီပကံဒီကဘယ်ဖြစ်ဆိုပြမှာသက်သက်အလုပ်လုပ် guide ဒီထုတ်တယ်အဲ့လိုဖြစ်တော့တော့ဟိုလက်မှတ်ပေးဖို့လုပ်လိုက်တဲ့သဘောပါပဲအဲ့ဒီလိုလေအခုလက်ထပ်ပြမှာလုံအောင်မယ်သူလုံအောင်မယ်လို့ပြောတယ်အခု28 29ဒီလ28 29ရှောက်လာတယ်ခေါ်နေလို့ပြောတယ်
လို့အမယ်ဆိုတာကလူတစ်တွေထပ်ပြီးတော့ guide ချပေးမှာပေါ့ guide
လူတစ်တွေမွေးပြီးမွေးထုတ်တာပေါ့ဗျာဒီလိုမွေးထုတ်တဲ့ဟာလည်းပြည်ပြည်မတင်တာမဟုတ်ဘူးကွာ
ဟုတ်ကဲ
့သိသိလားပြည်ပြည်တင်တာမဟုတ်ဒီလက်မှတ်ဒီလက်မှတ်လေးနဲ့လောက်ခိုင်စားလို့ရအောင်လက်မှတ် license တဘောမျိုးပေးလိုက်တယ်အဲ့ license တဘောမျိုးပေးဖို့အတွက်သူတို့ကရှင်းပြရရင်ဟိုဒါကတော့တရားဝင်မဟုတ်ဘူးကွာဗျာဒီလုတ်ချင်တဲ့လူတွေကငွေနဲ့လိုက်ရမှာပေါ့မဟုတ်လား
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဒီလက်မှတ်ရဖို့အတွက်လေ
ဟုတ်ကဲ့ဟုတ်ကဲ့
ငွေနဲ့လိုက်ရမှာပေါ့အဲ့တော့ကလေးကငွေနဲ့လိုက်ပြီးဒီလက်မှတ်ရအောင်လက်မှတ်ရပြီဆိုဖိဖိချင်းခိုင်းလုံနေအောင်ယူသားလို့ရသွားပြီလေ
ဆိုတော့အဲ့ဒီဟာတွေကလည်းတဖြည်းဖြည်းအခုထပ်ပြီးတော့ထုတ်ပေးထုတ်ပေးလူတွေကလည်းများလာတော့ပိုအခြေအနေကဒီအလုတ်လောက်ကင်စားတောက်တဲ့သူတွေတော်နည်းနည်းတဖြည်းဖြည်းပိုကြက်ကြက်လာတဲ့သဘောဖြစ်လာတာပေါ့အ
ဲ့ဒါမျိုးလေးတွေဖြစ်လာတယ်ကြီးသွားတွေမှာဘယ်လိုဖြစ်နေဆိုတော့ဒီတိတဲ့သူတွေနဲ့မသွားဘဲနဲ့အဲ့လိုတိကလေးတွေနဲ့သွားရတဲ့အတွက်ဘာမှမသိဘဲနဲ့တချို့ဆိုလို့ရှိရင်ပြန်နေတဲ့ guy ကိုအားမရလို့ပြန်လို့တဲ့တူတွေတော့ရှိတယ်အဲ့ဒါမျိုးလေး
ရပူကပြောလို့ရတာကတော့အခုလိုမျိုးလူသစ်တွေကိုဟိုဟာပေါ့ပြီးစလွယ်ဟိုဟာပေါ့ဟိုလက်မှတ်ပေးပြီးတော့ဟိုဟာပေါ့ guide လောက်စားခွင့်ပေးလိုက်ခြင်းအပြင်ဒီ guide အရင်တုန်းကလို့စနစ်တကျတင်နှန်းနေပါလေအကြာကြီးတက်ပြီးတော့မှလောက်ကင်စားတော့ပြီးဒီကတမိုင်းကြောင်းနေပါလေတေချာကြကြနနာကကနနာတီးတဲ့လူတွေနဲ့ရှင်းလိုက်လို့ရှိရင်အကြီးသူတို့ရဲ့ဟိုဟာ guide လောက်နိုင်တဲ့အကြီးသူရတဖြည်းဖြည်းကြလာတယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်တယ်ဟုတ်တယ်အဲ့ဒါမျိုးကိုဒီချင်းကြလာတော့ကတည်းကအဲ့ဒီမှာဒါပြီးတော့သူတို့တုန်ထားတဲ့ပတ်စံနဲ့တန်လောက်အောင်ဟ ုမရတာမျိုးတွေဆက်ကြုံရတာမျိုးတွေရှိတာပေါ့ကွာဟုတ်တော့ကကြတော့အစီအမပြီးတော့ကကြတော့တချို့ကိုက်တွေဘာမှမပြီးဘူးမင်းပြန်တော့ဆိုပြမှာပြန်မတာမျိုးတွေပါလေခုကြရတယ်ခုနောက်ပိုင
်းဟုတ်ကဲ့
ကြတော့ကကြတော့အဓိကတော့ဒီလိုအဲ့ဒီမျိုးဟာတွေဒီတူရီဇင်မှာလာပြီးရမှာဖြိတ်ကြိုက်ဆိုင်တာပေါ့ကွာမြန်မာနိုင်ငံတူရီဇင်အနေထားကဲကြတော့ရည်သွေးမရှိဘူးဆိုတဲ့ပုံစံမျိုးကြီးဖြစ်လာနေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ပေါ့တခုလုံးကြီး
ဒီမှာဟိုတယ်တွေဆိုလို့ရှိရင်လည်းပုံမှန်ဟိုတယ်လေးတွေနေပြမှာအဲ့လေဝင်များလာတော့ဈေးတအားတင်းချလိုက်တဲ့ service နဲ့ဒီသူ့ရဲ့ဝန်ဆောင်မှုတွေကဘာမှတက်မလာဘူးလေတက်မလာတော့ကတည်းကအခုခီးသွားလို့မှလာမိရပါဘူးနောက်နောက်ရှိလာဖြစ်တာပေါ့
ဆိုတော့အခုကျွန်တော်တို့ကြားနေတာကဒီတခြားနေရာတွေမှာမြို့ကြီးတွေမှာဆိုကြပါဆိုရန်ကုန်တို့မန္တလေးတို့လိုနေရာမျိုးအထူးသဖြင့်တော့ရန်ကုန်ပေါ့ဗျာရန်ကုန်လိုနေရာမှာဆိုလို့ရှိရင်အခုကအစိုးရအပြောင်းလဲစက္ကူမကူကာလဖြစ်နေတဲ့ခါကျတော့စီးပွားရေးလုပ်ငန်းတချို့တွေထိုင်းနေနေတယ်လို့ကျွန်တော်တို့ကကြားရတယ်လေဆိုတော့ကျွန်တော်တို့သိကျင်တာကခီးသွွားလုပ်ငန်းမှာကောအဲ့လိုမျိုးအစိုးရအပြောင်းလဲတွေစက္ကူမကူကာလတွေဖြစ်နေတဲ့အတွက်ဆိုပြီးတော့တော့နေသွားတာတွေများဖြစ်နေသလားဆိုတာကိုကျွန်တော်သိကျင်တာပါတပတ်စောစောကိုနိုင်ထွန်းပြောသလို
နေသွားတယ်လို့တော့ကျွန်တော်သုံးသပ်လို့ရတယ်ကိုဘာလို့ဆိုတော့သူတို့ကပွဲအပြီးရွက်ောက်ပွဲပြီးကိုပြဿနာတက်မှလာစောင့်ကြည့်တာလည်းပါတယ
်ဟုတ်ကဲ
့သူတို့ကရွက်ောက်ပွဲကိုအဓိကမထားဘူးရွက်ောက်ပွဲကာလကိုအဓိကမထားဘူးရွက်ောက်ပြီးအနာလွဲပြောင်းပြီးဆိုတာတက်ပြန်တော့ဒီကားလုံးကကြီးသွားတယ်ကြီးသွားတာအနောက်ရှေ့ဖြစ်နေမှာပါလားအဲ့ဒါကိုစောင့်ကြည့်နေရလဲပါတယ်အဲ့ဒါကြောင့်မလို့ထိုင်နေရလဲပါတယ်ကွာ
ဟုတ်ကဲ့ကိုနိုင်ထွန်းဟိုဟာစကားပြောမိသလားဗျဆိုကြပါစို့ဥပမာခီးသွားတွေနဲ့သွားရင်လာရင်သူတို့လိုက်ပြီးတော့လိုက်ပြီးပြရင်းနဲ့ပေါ့နော်သူတို့ဘက်ကဟိုပြောလာတာအဲ့လိုမျိုးပုံစံနေပြောကြတာတွေရှိသလားသူတို့ဘက်ကအဲ့လိုမျိုးဆွေးရမှုတွေရှိတယ်ပါညာဆိုတဲ့ပုံစံမျိုး
ဟုတ်တယ်ဟုတ်တယ်သူတို့ကပြောတာကိုကျွန်တော်ပြောပြတာပဲကျွန်တော်တို့အဲ့မှာစကားပြောပြတဲ့အချိန်မှာသူတို့ကဒီရွက်ောက်ပွဲရလက်ကိုဟိုတောင်ကြီးရွက်ောက်ပွဲရလက်အပြီးအဲ့မှာဒုံလီလာပေါ့နော်အနာအလွဲပြောင်းကာလမှာဖြစ်လာမဲ့ဟာကိုသူတို့စိုးရိမ်တာပေါ့နော်စိတ်ဝင်စားစရာကောင်းတာရွက်ောက်ပွဲအပြီးကာလအဲဒုံလီလာမှာအနာအလွဲပြောင်းကာလမှာဖြစ်လာမဲ့အခြေအနေကစိတ်ဝင်စားစရာကောင်းတာပေါ့အဲ့ဒါမျိုးသူတို့ကသူကတော့ငါပြီးအဲ့ဒါကိုစိုးရင်ရတယ်စိုးရင်တာပေါ့သူကတော့စိုးရင်တော့ခါကျလာခဲ့သူတွေတက်နေတယ်ဘောပေါ့
အခုလာကြတာကတော့အရင်တုန်းကတော့ကျွန်တော်တို့ကြားတာကတော့ European နေ American နေတော်တော်များများလာကြတယ်ကြားပါတယ်အခုဆိုလို့ရှိရင်တခြားအာရှနိုင်ငံတွေကရောလာကြတာများသတိထားမိသလားဘလို့ကွာခြားမှုတွေပါလိမ့်များရှိလေလဲဗျာ
ခြားမှုကတော့ဟိုလာပါတယ်ဟို American လောက်နေတယ်ကွာပြည်နယ်လာနေတယ်အင်္ဂလန်လာများလာတယ်အင်္ဂလန်များလာပြီအရှအလာများလာတယ်ဂျပန်တို့တရုတ်တို့လေ
ဟုတ်ကဲ့
ကိုရီးယားတို့အဲ့လိုမျိုးအရှအလာများလာတယ်အဲ့လိုလေးတော့ဒီနေ့ထူးကြလာတယ
်ကုဇောဝင်းလိုင်းစီစဉ်တင်ဆက်တဲ့ပါစင်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ဖြစ်ပါတယ်မဆုမြမုံကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒါညုံ iPhone ကင်တာမလား passcode ထားဖို့မပေါ့နဲ့အောင်နော
်ထားပါလေဗျ passcode အတွက်နံပါတ်၄လုံးနဲ့ထားလို့ရလို့တော်သေးတယ်ခက်ခက်နဲ့မှားတာမျိုးဆိုရင်တော့ထားဖြစ်မှာမဟုတ်
ကျွန်တော်တို့မှအစတုန်းကအဲ့နံပါတ်၄လုံးကိုဖုန်းသုံးခြင်းတဲ့အခါတိုင်းမှထည့်နေရလို့အလုပ်လျှောက်တယ်ဆိုပြီးတော့မထားဖြစ်ဘူးနောက်တော့မှ iPhone နှုံချုံရေးအကြောင်းတွေဖတ်ပြီးတော့ထားဖို့အရေးကြီးတယ်မဖြစ်မနေထားမှဆိုပြီးတော့ passcode ထားပြတာ
passcode ထားဖို့ကလည်းခက်ခက်မဟုတ်ပါဘူး general setting အောက်က touch id and passcode ဆိုတဲ့ထည့်ကိုဝင်ပြီးတော့ကိုယ်ဆင်ပြေတယ်လို့ setting လုပ်လိုက်ရုံပဲ
အဲ့မှာအရေးကြီးတဲ့တစ်ချက်ပါတယ်တကယ်လို့ passcode ကို10កောက်မှားထည့်မိတာ ਨੇ iPhone ထဲမှာရှိသမျှအချက်အလက်အားလုံးကိုဖြတ်လိုက်ပါဆိုပြီးတော့ရွေးနိုင်တာတစ်ခုပါတယ်အဲ့ရွေးချယ်ခွင့်ကြောင့်ပဲအခု Apple Company နဲ့ FBI ထောက်လိုက်ရေးအဖွဲ့ကြားမှာအခြေတင်ဖြစ်နေတာသတင်းကြီးနေတယ်မလားကိုသားညုံရဲ့
ဟုတ်တယ်ဗျဒီပြီးခဲ့တဲ့2015ဒီဇင်ဘာလဇန်နုံကကယ်လီဖိုးနီးယားပြည်နယ် San Bernardino မြို့မှာအကြမ်းဖက်ဝါရီဇွဲရှိတဲ့လင်မယားကျမကြီးအဆောက်အုံတစ်ခုတည်းကိုတနက်နဲ့ဝင်ပစ်လို့လူ14ယောက်သေသွားတဲ့ကိစ္စလေဒီမှုမှာကတနက်သမားစာယီဖာရူရဲ့ iPhone နဲ့ကအချက်တွေကိုစုံစမ်းစစ်ဆေးဖို့ FBI ကစူးစမ်းနေတာမအောင်မြင်သူ့ဖုန်းရဲ့ passcode ကို FBI ကခမန်းထည့်နေတာမမှန်ဘူးအဲ့ဒါဆေကမှားထည့်မိလို့ဖုန်းထဲမှာရှိသမျှအချက်လက်တွေအားလုံးပြတ်ကုန်လို့ရှိရင်အရေးကြီးတဲ့တဲလွန်စားတွေမရတော့မှကို FBI ကစိုးရိမ်နေဒါကြောင့်မလို့ FBI ကနေပြီးတော့ဒီ passcode ကိုအခက်အခဲမရှိထည့်နိုင်ပြီးတော့ဖုန်းဖွင့်လို့ရအောင်တဲ့အချက်လက်တွေအလိုလျောက်ဖြတ်လိုက်မဲ့ function ကိုအလုံးမလုံးအောင်ဒီဖုန်းအတွက်လုံခြုံရေးအဆင့်ချထားတဲ့ operating system software အသစ်ကိုထွင်ပေးပါဆိုပြီး Apple ကုမ္ပဏီကိုတောင်းဆိုတာဗျ။
တောင်းဆိုရဲဆိုတဲ့နေရာမှာလည်းတရားရုံးအမိန့်နဲ့ကိုတောင်းဆိုတာရှင့် Apple ကုမ္ပဏီကလည်းသူ့ရဲ့ iPhone သုံးနေကြသူတွေရဲ့ယုံကြည်စိတ်ချရမှုကအဓိကအရေးကြီးဆုံးပဲဆိုပြီးတော့လုံမပေးနိုင်ဘူးလို့ညင်းတယ်။ Apple ရဲ့ CEO အမှုဆောင်အရာရှိချုပ် Tim Cook ရဲ့အပြောအတိုင်းဆိုရင်တော့သူတို့ဘက်ကလုံမပေးနိုင်တဲ့ကိစ္စကိုအစိုးရကတောင်းဆိုတာပဲလို့ဆိုပြီးတော့တုံ့ပြန်တဲ့ကိုသားညုံရဲ့ iPhone သုံးတဲ့သူတွေအတွက်အိတ်ဖွင့်ပေးစာဆိုပြီးတော့ Tim Cook ရေးထားတဲ့အတိုင်းဆိုရင် FBI တောင်းဆိုတဲ့ဤပညာကလောလောဆယ်ရှိကိုမရှိသေးဘူး။နောက်တောင်းဆိုတဲ့အတိုင်းလိုက်နာပြီးတော့ software ကိုထွင်လိုက်မယ်ဆိုလို့ရှိရင်စေစုနှစ်နဲ့ချီပြီးတော့မှအင်မတန်မှစိတ်ချရအောင်လှုပ်ထားရတဲ့ iPhone တွေရဲ့လုံခြုံရေးအတွက်ကိုစိုးရိမ်စရာတွေရှိလာနိုင်တယ်တဲ့
FBI ကတော့ Saif Farooq ရဲ့ဒီ iPhone 5C အတွက်ပဲလုံခြုံရေးအဆင့်ချထားတဲ့ operating system ကိုထွင်ပေးပါဆိုပြီးတော့တောင်းဆိုတာပါဒါမှမဟုတ်အဲ့လိုမျိုးထွင်ပေးလိုက်ပြီးဆိုတော့ ਨੇ တခြား phone တွေမှာလည်းသုံးနိုင်တယ်အဲ့ဒါကိုသူက master key နဲ့တင်စားတယ်ဒီ master key မတမာသူတွေလက်ထဲကိုရောက်သွားပြီဆိုလို့ရှိရင်အခြားတန်းပေါင်းများစွာသော iPhone တွေရဲ့လုံခြုံရေးအတွက်တိတ်ပြီးတော့စိုးရိမ်စရာဖြစ်တယ်လို့ Tim Cook ကအကြောင်းပြချက်ပေးပါတယ
်။အရင် Apple iOS အဟောင်းတွေကတော့ဖုန်းထဲကအချက်အလက်တွေကိုယူနိုင်မဲ့ encryption key တွေမြန်မာလိုစီလီယံပြန်မယ်ဆိုရင်တော့ဖုန်းရဲ့လုံခြုံရေးတော့ချက်တွေပေါ့အဲ့ဒီ key တွေကိုထည့်ထားပေးတယ်ဒါမဲ့ iOS 8ကစပြီးတော့မှလုံခြုံရေးကိုအဆင့်မြင့်လိုက်တဲ့အနေနဲ့ encryption key တွေကိုထည့်မထားပေးတော့ဘူး။ဒီနေရာမှာ encrypt လုပ်တဲ့စနစ်ကိုနည်းနည်းလေးရှင်းပြခြင်းပါတယ်။Apple တို့ Samsung တို့အပါအဝင်ဖုန်းကုမ္ပဏီတော်တော်များများနောက်ပိုင်းထုတ်တဲ့ဖုန်းသစ်တွေထဲမှာ encrypted system တွေကိုသုံးပါတယ်။ဘာလဲဆိုတော့ကိုကဒီလက်ကင်ဖုန်းထဲရအချက်အလက်တွေကို PIN code တို့ passcode တို့ထားပြီးတော့ကာကွယ်ပေးပါလို့ရွေးချယ်လိုက်ပြီးဆိုတော့အဲ့ဒီခါကျလို့ရှိရင်ဒီဖုန်းထဲမှာရှိနေသမျှအချက်အလက်တွေအားလုံးကိုတခြားသူတွေခိုးယူလို့မရနိုင်အောင်လို့လုံခြုံရေးကိုလှုပ်ပေးလိုက်တယ်။passcode ကိုထည့်ပြီးတော့ဖုန်းဖွင့်နိုင်တဲ့ဖုန်းပိုင်ရှင်မဟုတ်ဘူးဆိုလို့ရှိရင်ဖုန်းထဲမှာရှိနေတဲ့အချက်အလက်တွေအားလုံးကိုဘာမှအဓိပ္ပာယ်မရှိတဲ့အချက်အလက်တွေဖြစ်နေအောင်သူတို့ကလှုပ်ထားလိုက်တာပါအဲ့လိုမျိုး encrypt လုပ်ထားတဲ့ဖုန်းတွေ text message ပို့တဲ့ application တွေကထောက်လန်းရေးတို့မတမာတဲ့သူတွေတို့အတွက်ကတော့ဒုက္ခကြီးပါသူတို့စီမှာအဓိပ္ပာယ်ပေါ်နိုင်တဲ့ encryption key တွေမရှိလို့ရှိရင်ဘာမှလုပ်လို့မရအောင်ဥပမာ text message ဆိုတော့ကိုက hello လို့ရေးလိုက်တာကိုကြားဖြတ်ပြီးတော့ခိုးယူလို့မရအောင်လို့ဘာမှအဓိပ္ပာယ်မရှိတဲ့စာသားတွေဖြစ်အောင်လှုပ်လိုက်ပြီးတော့လက်ခံတဲ့သူစီကိုပို့ပေးတယ်။တကယ်ကိုကိုပို့တဲ့လက်ခံသူစီကိုရောက်သွားတော့မှပဲ hello ဆိုတာပေါ်အောင်လို့လုံခြုံရေးစနစ်ကိုလှုပ်ထားတာပါ
။အခုခေတ်ရဲ့ smartphone တွေဆိုတာကအရေးကြီးတဲ့ကိုယ်ရေးကိုယ်တာကိစ္စအားလုံးစုနေတဲ့နေရာလို့တော့မှပြောရင်မမှားဘူးဗျ။အဲဒါကြောင့်လဲ Apple CEO ကသူတို့ရဲ့ iPhone 3တူရဲ့အချက်အလက်လုံခြုံရေးကိုအတက်နိုင်ဆုံးအကာအကွယ်သွားမယ်လို့ပြောတယ်မဆင်မြန်မွေ။
တကယ်တော့အခုလိုမျိုးလုံခြုံရေးကိစ္စအတွက် FBI ရဲ့တောင်းဆိုမှုကို Apple ဘက်ကညင်းတာဒါပထမဆုံးအကြိမ်မဟုတ်ဘူးရှင်။ Mashable Online Media ရဲ့သတင်းဖော်ပြချက်အရဆိုလို့ရှိရင် password ထည့်ထားတဲ့ iPhone ကိုအာဏာပိုင်တွေတောင်းဆိုလာရင်တောင်မှ unlock လုပ်မပေးနိုင်ဘူးလို့ Apple ကုမ္ပဏီက American တရားသူကြီးတယောက်ကို2015ခုနှစ်တုန်းကပြောခဲ့တာတဲ့။နောက်ပြီးတော့2014ခုနှစ်တုန်းကလည်းအခုလိုမျိုး Apple ပစ္စည်းသုံးတဲ့သူတွေအတွက်အိတ်ဖွင့်ပေးစာတွေမှာသူတို့ရဲ့ဝန်ဆောင်မှုကိုကြားဝင်ထောက်လှမ်းနိုင်အောင် Apple ကုမ္ပဏီအနေနဲ့ဘယ်နိုင်ငံဘယ်အစိုးရနဲ့မှပူးပေါင်းပြီးတော့လုံခြုံရေးကိုရှော့ချပေးမှာမဟုတ်ဘူးလို့ဖော်ပြခဲ့တာပါ
Apple အပြင် Microsoft Google စတဲ့ဤပညာကုမ္ပဏီကြီးတွေကလည်းဒီကိစ္စကိုအမြဲလူသိရှင်ညာဆန့်ကျင်ပြောနေကြတာပါသူတို့ရဲ့လုံခြုံရေးစနစ်တွေကိုထောက်လှမ်းနိုင်ဖို့ရှော့ပေးလိုက်လို့ရှိရင်သုံးစွဲသူတွေရဲ့ကိုယ်ရေးကိုယ်တာကိုထိခိုက်နစ်နာမဲ့ဆိုးကျိုးတွေအများကြီးရှိတယ်လို့သတိပေးကြပါတယ
်အခုကိစ္စမှာလည်း Apple ကသူတို့ဘက်ကတော့တတ်နိုင်သမျှ FBI ကိုအကူအညီပေးခဲ့တယ်။ဒါပေမဲ့ iPhone သုံးနေတဲ့သူသန်းနဲ့ချီရဲ့လုံခြုံရေးကိုထောက်ထားပြီးတော့မှလုံခြုံရေးတော့ချက်ကိုတော့မပေးနိုင်ဘူးလို့ညင်းနေတာပါ။တစ်ဖက်မှာကျတော့လေဒီအကြမ်းဖက်သမားတွေကရှေ့ပြေးနေတဲ့ဤပညာတွေကိုအသုံးချလာကြတယ်။ဆိုတော့အစိုးရတွေရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာစိန်ခေါ်မှုတွေပိုပြီးတော့ရှိလာနေတာကိုအခုလက်တွေ့မြင်နေရတာဖြစ်ပါတယ်ရှင်။
မဆူမြမွန်စီစဉ်ပြီးကိုသားညူကကုညီတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့တက်တန့်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထထွားတွေကိုတင်ပြပေးပါမယ်။မအေးတနာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ Grammy ဆုချင်းမြင်ပွဲနောက်ဆက်တွဲသတင်းတွေပြီးတော့ Germany မှာကျင်းပတဲ့ရုပ်ရှင်ပွဲတော်မှာဒုက္ခသည်တွေလာပြီးတော့ကြည့်လို့ရမယ့်ကိစ္စဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါ။
everyone can rock out like a superstar.
ဒါမဲ့ကျော်ဗရစ်ဆာအဆိုတော်ကြီး Paul McCartney တယောက်တင်းနှင်းလာနဲ့ Grammy ဆုပေးပွဲအပြီးကျင်းပတဲ့ပါတီတစ်ခုကိုဝင်လို့မရတဲ့အကြောင်းပြောပြချင်ပါတယ်။သူရဲ့နောက်ပြီးတော့နာမည်ကြီး American အဆိုတော်တူဖြစ်တဲ့ Beck ရဲ့ Foo Fighters အဖွဲ့က Drum သမား Taylor Hawkins ရဲ့အဲ့ဒီပါတီလုပ်တဲ့ club ကိုသွားတော့အပေါင်းဆောင်ကအထက်ကိုပေးမဝင်ပါဘူး။သူတို့လည်းလှည့်ပြန်ခဲ့ရတာပါ။ဒီတော့ Paul McCartney ကဘလောက်ထင်များ VIP ဖြစ်ရအောင်မလဲလို့ခဏနောက်ခက်ရွရွပြောသွားခဲ့တာကိုကြားတဲ့သူတွေကြားလိုက်ပါတယ်။ကြီးကြလောကမှာကသူကထိတ်တန့်ဝါရင်အဆိုတော်ကြီးတူဖြစ်တာပါ။သူတို့တွေနောက်ထပ်ပါတီတစ်ခုကိုတော့အဆင်ပြေပြေပဲဝင်လို့ရခဲ့ပါတယ်ရှင်။American pop အဆိုတော် Taylor Swift ကတော့ပြီးခဲ့တဲ့တနင်္လာ Grammy ဂီတဆုချီးမြှင့်ပွဲမှာစံချိန်သစ်တစ်ခုတင်သွားခဲ့ပါတယ်။သူက Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးဒေးတပြားဆုနှစ်မျိုးရတဲ့ပထမဦးဆုံးအမျိုးသမီးအဆိုတော်ဖြစ်သွားတာပါ။အကောင်းဆုံးဒေးတပြားဆုနဲ့အကောင်းဆုံး pop တခြင်းဖျော်ဖြေမှုဆုတို့ရရှိပါတယ်။သူက Kanye West ကိုလည်းအဲ့ဒီဆုပေးပွဲမှာနည်းနည်းတော့ပြန်ပြီးတော့ပြောသွားခဲ့ပါတယ်။ Kanye West ကဟိုတစ်ခါ Grammy မှာ Taylor Swift ဆုရတာမရသင့်ဘူးဆိုပြီးတော့စင်မော်တက်ပြီးတော့ပြောထားဘူးတာလည်းရှိတာပါ Kanye West ကအခုတစ်ခါလဲသူ့ရဲ့သချင်းသစ်ထဲမှာ Taylor Swift အကြောင်းထည့်ဆိုပြီးတော့နာမည်ကြီးအောင်လို့လုပ်ပေးထားတယ်လို့ပြောထားတာပါ Taylor Swift ကကိုအောင်မြင်နေတာဂျားရဲကနေပြီးတော့အမှတ်ဝင်ယူတဲ့သူတွေနဲ့လည်းကြုံတက်ရပါတယ်လို့စင်မော်မှာဆုလက်ခံယူရင်းနဲ့ပြောသွားခဲ့ပါတယ်ဒါမဲ့အဆုံးမတော့ကိုလုံးလို့ကိုအောင်မြင်တာဖြစ်ပြီးတော့ကိုကိုချစ်တဲ့သူတွေခင်တဲ့သူတွေဝိုင်းဝန်းပံ့ပိုးလို့ဒီနေရာကိုရောက်ရှိရဲဆိုတာကိုသိဖို့ပဲလိုပါတယ်လို့ပြောသွားခဲ့ပါတယ်ရှင် I'll have my own yacht I'll have my own jet ဘောဒူဖေဗရူလာ19ရက်နေ့မှာမွေးနေ့ကြရောက်သွားတဲ့နာမည်ကြီး celebrity တွေထဲမှာဆိုရင်တော့တနေ့က Grammy ဆုချီးမြှင့်ပွဲမှာဆုရသွားတဲ့အဆိုတော် Ed Sheeran က25နှစ်ပြည့်သွားပါတယ်။သူက1992ခုနှစ်မှာအင်္ဂလန်နဲ့ Hampden မြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။ Hilton Hotel ပိုင်ရှင်တထေးကြီးရဲ့သမီးအနုပညာအလုပ်တွေလည်းလုပ်တဲ့နာမည်ကျော် Paris Hilton ကတော့1980ခုနှစ်မှာနယူးယောက်မြို့မှာမွေးဖွားခဲ့ပြီးဘောဒူနေ့က35နှစ်ပြည့်သွားတာပါ။The Inception ရုပ်ရှင်တွေကမင်းသား Joseph Gordon Levitt ကလည်းသူနဲ့တည့်ရက်ထဲမွေးတာမလို့35နှစ်ပြည့်သွားပါတယ်။သူကတော့ California ပြည်နယ် Los Angeles မြို့မှာမွေးဖွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မွေးနေ့ကျရောက်တဲ့သူတွေအားလုံး Happy Birthday ပါနော်။ Now the Hollywood sign it says ကျင်းပတဲ့ဘာလင်ရုပ်ရှင်ပွဲတော်ကိုအဲဒီကတချို့ဒုက္ခသည်တွေကိုအခမဲ့ပေးဝင်မှုပွဲတော်ကျင်းပရေးတာဝန်ရှိသူတွေစီစဉ်ခဲ့ပါတယ်။ဘာလင်ရဲ့ရုပ်ရှင်ပွဲတော်ရဲ့ Godfather စီမံကိန်းကဒုက္ခသည်အရေးဆောင်ရွက်နေသူတွေကိုဆက်သွယ်ပြီးတော့ရုပ်ရှင်ပွဲတော်မှာပြတာရဲ့ဇာတ်ကားတွေကိုကြည့်ဖို့အတွက်သူတို့ကနေပြီးတော့တယောက်ကိုဒုက္ခသည်၄ယောက်ခေါ်လာဖို့ပြောခဲ့တာပါ။ပွဲတော်ကို February 17ရက်နေ့မှာစတင်ပြီးတော့ကိုယ်ညီကိုရဲ့ High Season ဇာတ်ကားနဲ့စပြီးတော့ဖွင့်ပါတယ်။Hollywood နာမည်ကြီးမင်းသားမင်းမီးတွေဖြစ်တဲ့ Colin Firth, Nicole Kidman နဲ့ Kristen Dust ရဲ့ဇာတ်ကားတွေလည်းအကောင်းဆုံးဇာတ်ကားဆုအတွက်အရှင်ပြိုင်ထားပါတယ်။ Iran, Tunisia နဲ့ Philippines နိုင်ငံတို့ကဇာတ်ကားတွေပါပါဝင်ပြီးအရှင်ပြိုင်တဲ့ဒီရုပ်ရှင်ပွဲတော်မှာဒီနှစ်က American ရုပ်ရှင်မင်းသမီးကြီး Meryl Streep က Jury ဥက္ကဋ္ဌဖြစ်နေတာဝန်ယူတာပါ။66ကြိမ်မြောက် Berlin ရုပ်ရှင်ပွဲတော်ကိုတော့ February 22ရက်နေ့အထိကျင်းပတာဖြစ်ပါတယ်ရှင်။ဘာကြောင့် pop ဆိုတော့ Madonna ဟာသူ့ရဲ့ Rebel Heart ဖျော်ဖြေခီးစဉ်မှာအာရှဖျော်ဖြေခီးဖြစ်နေဟောင်ကောင်မှာဖျော်ဖြေခဲ့ပါတယ်။စင်မြင့်ဖျော်ဖြေပွဲနှစ်ခုမှာပထမရက်အတွက်လက်မှတ်တွေကဟောင်ကောင်ဒေါ်လာ688 American ဒေါ်လာနဲ့ဆိုရင် $88 ဒေါ်လာကနေပြီးတော့ဟောင်ကောင်ဒေါ်လာ2488 American ဒေါ်လာနဲ့ဆိုရင်တော့319ဒေါ်လာအထိအစည်းရှိပါတယ်။အထူးသဖြင့် VIP လက်မှတ်အတွက်တော့ American Dollar 628ဒေါ်လာကနေပြီးတော့ American Dollar 2168ဒေါ်လာဈေးအထိရှိတာပါ။ Madonna ကသူ့ရဲ့စင်မြင့်ဖျော်ဖြေပွဲကိုပြီးခဲ့တဲ့ September လကကနေဒါနိုင်ငံ Montreal မြို့မှာစတင်ခဲ့တာဖြစ်ပြီးတော့အခု Hong Kong ပြီးသွားရင်တော့ Macau, Manila နဲ့ Singapore တို့ကိုခီးစက်ပါရည်။ပြီးတော့ New Zealand နဲ့ Australia တို့ကိုသွားပြီးတော့အစီအစဉ်မြို့မှာ March 20ရက်နေ့မှာတော့ဖျော်ဖြေခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါလိမ့်ရှင်။သမကအဖွဲ့ချုပ်ရဲ့အတွင်ရေးမှူးချုပ်ဟောင်းဘူထရော့စ်ဘူထရော့စ်ကလီကွယ်လွန်သွားခဲ့ပြီလို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အကြီးအကဲကအင်္ဂါနေ့မှာပဲကြေညာသွားခဲ့ပါတယ် ဘူထော့စ်ဘူထော့စ်ကာလီယာကုလသမဂ္ဂအဖွဲ့ချုပ်ရဲ့6ဦးမြောက်အတွင်းရေးမှူးချုပ်အဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အီဂျစ်နိုင်ငံဘွားနိုင်ငံရေးသမားနဲ့တပ်တမန်တဦးဖြစ်တဲ့ဘူထော့စ်ကာလီယာကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်နဲ့1992ခုနှစ်ကနေပြီးတော့1996ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။သူ့ကိုပြီးခဲ့တဲ့သတင်းဘက်ကနာမကျန်းဖြစ်လို့ကာယရိုဆေးရုံကိုတင်ခဲ့ရတာပါ။ကွယ်လွန်ချိန်မှာတော့အသက်64နှစ်ရှိပြီဖြစ်ပါတယ်။တဲ့တဲ့တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတဲ့တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
တတန်ရောင်တည်င်းလွာကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရအစီအစဉ်ရဲ့အလှပအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ဒေါက်တာပူပူမြင့်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီမှာယုံကြည်တာကတော့လူတူတယောက်ဟာကိုယ့်ရဲ့ရည်မှန်းချက်တန်းတိုင်းကိုရောက်ပြီးတော့အောင်မြင်မှုတွေရဖို့အတွက်ဆိုလို့ရှိရင်ကံညာဝိရိယသုံးခုလုံးစုံတော့မှအောင်မြင်နိုင်တယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့ကျမတို့တွေကလူရည်လို့ဖြစ်လာပြီးခင်ဗျာကိုယ့်ရဲ့ဘဝရည်ချီဖို့အတွက်ကိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဆင်ပြေအောင်မြင်ခဲ့ရတဲ့အချိန်တွေရှိတယ်လို့မျိုးပဲအဆင်မပြေတဲ့အရှုံးနဲ့ကြုံရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။ကျမချက်တန်းခဲ့တဲ့ကိုယ့်ရဲ့ဘဝအတွေ့အကြုံတွေကိုအခြေခံပြီးတော့ကျန်တော့တည်းရလို့ရှိရင်တော့ဒီကံညာဝရိယသုံးခုလုံးရဲ့ရေးပါမှုကိုသတိထားမိပါတယ်။ဘာကြောင့်လဲဆိုတော့အထူးကိစ္စတွေမှာကိုကရန်ကိုကြိုးစားအထုတ်ပြီးတော့လုပ်ခဲ့ပါရဲ့နဲ့အဆုံးသတ်ကြတဲ့အခါမှာဒီဓာတ်တွေမအောင်မြင်တာတွေကြုံရတာမျိုးရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ကိုကညာအားတွေဝရိယအားတွေကိုအတေးဝတိုက်ထုတ်ထားပြီးမဲ့လေကိုရဲ့ကံအကျိုးပေးနဲ့မတိုက်ဆိုင်သေးလို့ပါဒီနေရာမှာစပါးညာနဲ့သဘောပေါက်တာတော့ကံဆိုတာကကိုယ့်ရဲ့အတိတ်ပစ္စုပ္ပန်ပြုခဲ့တဲ့မြတ်တော့အကျိုးပေးကံတွေပါညာဆိုတာကတော့ကိုယ့်ရဲ့အတိတ်ဉာဏ်ရှိမှုဝိရိယကတော့ကြာခုတ်တာကိုအထောက်ကျူကမှုတွေပါဒီသုံးခုလုံးပြည့်စုံတော့မှဒါကိစ္စတွေကအခုဖြစ်နေတဲ့အတိုင်းပဲပြင်းပြအောင်မြင်လာတာပါဘာလို့လဲဆိုလူတွေကမွေးလာကလေးကတဦးနဲ့တဦးကမတူညီကြပါဘူးမတူညီကြမှုတွေလည်းမွေးဖွားလာကြပါတယ်။ဥပမာအနေနဲ့ဆိုရင်ညာရီတူနေတဲ့လူနှစ်ယောက်ကိုတူနေတဲ့ကိစ္စတစ်ခုကိုအလုပ်တစ်ခုကိုဆောင်ရွက်ခိုင်းရင်တောင်မှရလာတဲ့အဖြေကတော့ကွဲပြားမှုရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ဒီလူနှစ်ဦးရဲ့ဝိရိယစိုက်ထုတ်မှုတွေမတူညီကြတဲ့အပြင်သူတို့တွေရဲ့ကုသိုလ်ကံအကျိုးပေးရတဲ့တူညီမှုရှိကြလို့ပါ။ဒီလူကအထင်ကတော့လူတယောက်မှာအထောက်ခံကောင်းပေးနိုင်တဲ့ပတ်ဝန်းကျင်ရှိခဲ့ရင်အစအစအရရအဆင်ပြေတိုးတက်အောင်မြင်တယ်လို့ယူဆကြပါတယ်။ဒါပေမဲ့လည်းကိုယ့်ရဲ့ကံအကျိုးပေးကောင်းပြီးတော့အထောက်ခံကောင်းပေးနိုင်တဲ့ပတ်ဝန်းကျင်မှာကြီးခွင့်ရလာပြီမဲ့လေကိုကိုယ်တိုင်ကဉာဏ်အားတွေဝိရိယအားတွေစိုက်ထုတ်မှုမရှိဘူးဆိုလို့ရှိရင်တော့လည်းအောင်မြင်တဲ့လူဆိုပြီးဖြစ်လာမှာမဟုတ်ပါဘူး။ဥပမာအနေနဲ့ဆိုရင်ဖွံ့ဖြိုးပြီးတိုင်းပြည်ကြီးကလူတွေကိုပဲကြည့်ပါအော်အောင်မြင်ပြီးသွားတဲ့လူတွေရှိနေတယ်လို့ပြောပဲအင်ဂျင်နီယာတွေလည်းအများကြီးရှိနေပါတယ်။ဒါဟာသူတို့တွေတဦးတယောက်ရှင်နေရဲ့ဉာဏ်လေးဝိရိယလေးကွာခြားမှုရှိတာအပြင်ကိုအခြေအနေကွာခြားမှုရှိတဲ့တကြောင်မလို့အခြေအနေတွေကလည်းမတူဘဲနဲ့ကွာခြားခံနေကြတာပါ။နောက်ဥပမာတစ်ခုအနေနဲ့ဆိုရင်လူတဦးတယောက်ကိုနှုတ်ဆောင်ပါခြင်းနဲ့ဘယ်သူမှစုခွင့်ရဘူးကြမှာပါ။ဒါမျိုးခွင့်ရလိုက်ရလို့အဲ့လူကအလုံးကိုင်းနေများအဆင်ပြေသွားကြတယ်ဆိုရင်ညာတော့ဖြစ်ရတော့အော်ငါနှုတ်ဆောင်မှကျင်းတဲ့ကူညီလို့သူကလို့အဆင်ပြေသွားတယ်လို့ယူဆကြပါတယ်။ဒါပေမဲ့လည်းဒီကိစ္စတွေမှာလည်းတိုင်းတန်းရှင်ကူတိုင်းကဝရိယသူသာအထုမှုလေးသူရဲ့ညာဆိုင်ညာစာတွေပပါမင်းနဲ့တော့သူအလုပ်မရနိုင်ပါဘူး။ဒ ဘလို့ယုံကြည်မှုတွေကဖြစ်လာတာတော့ကျွန်မအခုကိုယ်တိုင်ရဲ့စိတ်တုံလေးဂျုံတွင်းမှုတွေကိုအခြေခံပြီးတော့သိလာသိမှုတွေအရာတဦးတယောက်ဟာလူတဦးတယောက်ဟာကံကံဝရီရကုန်းခုလုံးပြည်စုံတော့မှအောင်မြင်တဲ့ဘဝကိုရပ်တယ်လို့ပြောသိနေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လှိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်
ရှင်များရှင်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေဈာမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းဈာမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအတိဒုက္ခရောက်နေကြရပါတယ်လွန်ခဲ့တဲ့နှစ်တည်းအတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချင်းချင်းလှုပ်ခဲ့ပေမဲ့မငြိမ်းချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပုံစံသင့်နဲ့ချဉ်းကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒိုင်းရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒိုင်းရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါရရှင
်။အင်္ဂါနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောရာရှင်တို့ကိုထပ်မံဖိတ်ခေါ်ပါစေ။တောရာရှင်တို့ခုနားဆင်ကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးတဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြည်ပြချင်းမြန်မာစံတွန်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ30.50တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်
။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကလူဆလူတည်ဆုံခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကျူးလွန်သူတနတ်သမားရဲ့ iPhone ဒီလျှို့ဝှက်နံပါတ်ကိုရအောင်ဖွင့်ပေးဖို့အမေရိကန်ရဲ့အစိုးရရဲ့တောင်းဆိုမှုဟာဒီမလုံခြုံမှုတွေကိုဖြစ်ပေါ်စေတယ်လို့ Apple Company ရဲ့အကြီးအကဲ Tim Cook ကဒီကနေ့မှဒီ Apple အသုံးပြုသူတွေကိုပြောကြားလိုက်ပါတယ်။တန်းနဲ့ချီတဲ့ Apple Company တို့ပစ္စည်း30သူတွေစီကိုရေးသားထားတဲ့စာထဲမှာအကြမ်းဖက်သမားအပေါ်စာနာမှုထားတာမဟုတ်ပေမဲ့ဒီအစိုးရရဲ့တောင်းဆိုချက်ကိုလိုက်လျော့လိုက်ရင်ဒါဟာတခြားဖုန်းတွေရဲ့ဒီလျှို့ဝှက်နံပါတ်တွေကိုဖွင့်နိုင်အောင်လမ်းညွှန်ပေးလိုက်တယ်လို့ဖြစ်မယ်လို့လည်းသူကပြောပါတယ်ခင်ဗျာ။စီးရီးယားနိုင်ငံကဇက်တိုက်ဘုံခွဲတိုက်ခိုက်မှုတွေပေါ်ရုရှားနိုင်ငံကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာငြင်းငြိမ်းရရှိအောင်ဂျိုးပန်အာထုံမှုတွေကိုလမ်းလွှဲအောင်လုပ်တာလို့ဆိုပါရယ် IS တွေကသူတို့လက်ချက်လို့ပြောဆိုထားတဲ့ကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာအနေနဲ့လုံလုံလောက်လောက်တုံ့ပြန်သွားဖို့ကိုရုရှားရဲ့ကြေညာချက်မှာဖော်ပြထားပါရယ်ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်လို့ပြောခဲ့တဲ့ယူကန်နာတိုက်ခန့်ကောင်းဆောင်ခေစာပါစီဂျီကိုရဲတွေကဒီကနေ့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။တမရရွေးကောက်ပွဲမှာရှုံးနေသွားပြီးရန်အနေငယ်အကြမ်းမှနောက်တစ်ချိန်အခုလိုဖမ်းဆီးလိုက်တာပါ။ရွေးကောက်ပွဲမှာတမာမှုနဲ့ပတ်သက်လို့တရားဥပဒေကြောင်းအရဆောင်ရွက်ဖို့လှုံ့ဆော်နေချိန်မှာပဲဒီရွေးကောက်ပွဲမှာတမာမှုနဲ့ပတ်သက်တဲ့အထောက်အထားအချက်အလက်တွေရယူဖို့နိုင်ငံမျိုးတော်ကမ်ပါလာကရွေးကောက်ပွဲကော်မရှင်ဌာနချုပ်ကိုပါစီဂျီဒီကနေ့တွားရောက်ဖို့အစီအစဉ်ထားတာပါ။UK ကိုဥရောပသမဂ္ဂအတွင်းဆက်လက်ထားရှိဖို့လူထုရဲ့ထောက်ခံမှုရအောင်ကြိုးစားနေတဲ့ဝန်ကြီးချုပ် David Cameron နဲ့လမ်းခွဲပြီးဥရောပသမဂ္ဂကနေခွဲထွက်မဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်သွားမယ်လို့ London မြို့တော်ဝန် Boris Johnson ကဒီမနေ့ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ British နိုင်ငံရဲ့မဟာမိတ်တွေကိုထောက်ခံဖို့လိုပေမဲ့အလုံးတော့တသားတည်းဖြစ်နေမှာမဟုတ်ဘူးလို့လည်းသူကပြောသွားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမှစုမှုဖြစ်ပြီးအင်ဂျင်နီယာကတော့ဘေလ်ဘဘာဖြစ်ပါတယ် VO American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24.25-30.50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.